ဒီမှာပုဂ္ဂလဝိရဆိုတဲ့သရှိတ္တဝါတွေကကျุလို့တဲ့ယံကပုဂ္ဂိုလ်ယံသူဆိုတာတစ်မျိုးရှိတယ် ဓမ္မဝေဒလို့ခေါ်တဲ့သဘာဝတရားကခန္ဓာရဲ့ဉာဏ်တစ်မျိုးရှိတယ်။အဲ့ဒီဉာဏ်မျိုးတွေမှာပုဂ္ဂလဝေဒဆိုတဲ့ဉာဏ်သူကဒီဘဝမှာဒုက္ခပြေးနိုင်တယ်သံသယာမှန်လည်းဒီဒုက္ခမပြေးနိုင်ဘူးသို့သောအများကတော့ပုဂ္ဂလဝေဒလို့ခေါ်တဲ့ပုဂ္ဂိုလ်ဉာဏ်ကိုပို့ပြီးတော့အိုင်ဟောဆိုင်ကြဓမ္မဝေဒဆိုတဲ့သဘာဝတရားရဲ့ဉာဏ်ကိုတော့သိပြီးအိုင်ဟောဆိုင်ကြဘူးမဆိုင်ရတဲ့ဘက်ကဘူးဉာဏ်လို့တော့မထင်ကြဘူးဉာဏ်သူလို့တော့မထင်ကြဘူးဘုရားရှင်ဆောင်ရတဲ့ပုဂ္ဂလဝေရတဲ့ဓမ္မဝေရနှစ်မျိုးတည်းမှာပုဂ္ဂလဝေရကိုအရေးသိကြည့်တော့အထာဝဓမ္မဝေရကိုအရေးထားတယ်အဲဒီလိုတော့ဆိုတော့ဓမ္မဝေရလို့ဆိုတဲ့သဘာဝတရားတွေရဲ့သဘာဝတရားဆိုရဲ့ဉာဏ်ကမိမိတို့တဏ္ဍာမှာဖြစ်ပြီဆိုလို့ရှိရင်သတ္တန်တရားလုံးဒုက္ခရောက်လို့ဆောင်နိုင်လို့ပါပဲ။တရားမလို့သတ္တန်တရားလုံးဒုက္ခပေးတဲ့ဓမ္မဝေဒဆိုတဲ့သဘာဝဉာဏ်ကိုဘုရားတရားရှင်ကဥရောဇဉ်ပြိဋ္ဌာန်တို့ပြီးတော့အလေးနဲ့ချာတတိထားပြီးလို့ဆောင်ရှားကြရမှာဖြစ်ပါတယ်။ပုဂ္ဂလဝေဒဆိုတဲ့ဉာဏ်ကတော့ရှောင်လဲရတယ်အကယ်၍ဒုက္ခပေးရင်လည်းဒီဘဝပဲဒုက္ခပေးနိုင်တယ်နောက်ဘဝတွေကိုဒုက္ခမပေးနိုင်ဘူးဒီဘဝပြီးမှလည်းတခဏလောက်ပဲဒုက္ခပေးနိုင်တယ်တစ်ချိန်တစ်ခါလောက်ဒုက္ခပေးနိုင်တယ်အချိန်များစွာဒုက္ခမပေးနိုင်ဘူးဓမ္မဝေဒလို့ဆိုတဲ့အကုသိုလ်တရားတွေကျတော့အချိန်ကောင်းမြတ်များစွာဒုက္ခပေးနိုင်တယ်တရားဟုတ်ဓမ္မဝိရကိုတရားရှင်ကဣန္ဒြေဝိပရိသတ်ဓမ္မဝိရဆိုတဲ့ယံနေရှင်းအောင်လို့ကဧကိယံဘောဖြစ်တယ်ဆိုတဲ့သဘာဝတရားကိုသတိထားကြဖို့ပါအဲကြောင့်မို့လို့ဒီကနေ့ညဘုန်းကြီးတို့ကယံရှင်းမယံကိဤတဲ့ဒီမိဘနဲ့ပတ်သက်ပြီးတော့လောကမှာလူတွေဟာဒီရန်ပြီးပေါ်ချမ်းမြသာသာနေကြကြတာအကြည့်ပဲဘယ်သူမှယံမရှိကြများဘူးယံသူကင်းကျင်ကြတယ်သို့သောယံသူကင်းကျင်တော်လည်းယံသူမကင်းမဲ့ယံနဲ့တွေ့ပြီးတော့ယံနဲ့တွေ့ကြုံပြီးတော့ဘေးရန်အနေနဲ့ကြုံနေကြတယ်ဘာဖြစ်လို့ဘေးရန်အနေနဲ့ကြုံလဲလို့ဆိုရင်ခဏပြောတဲ့ဓမ္မဉာဏ်ဆိုတဲ့အကုသလဉာဏ်ကိုမရှင်းမဲ့တဲ့ပုဂ္ဂလဉာဏ်ကလည်းအာယုစိတ်နေတာကြောင့်မလို့ဒီလိုဖြစ်တာပုဂ္ဂိုလ်ကဉာဏ်ချင်းပြီးတော့အကုသိုလ်တရားတွေကိုဉာဏ်သူမချင်းသည့်အတွက်ကြောင့်ဉာဏ်သူကမိမိရဲ့သဏ္ဍာန်အတွင်းမှာရှိသေးတာထိုဉာဏ်ကခန္ဓာနေတဲ့ဘေးဉာဏ်တွေကတော့အောင်မရှောင်တဲ့ဖြစ်ကြတယ်ဒါကြောင့်မလို့ယံကိမဲ့ဖြစ်တယ်ယံကိမြင်လို့ရှိရင်ယံလေးအရင်ရှင်းဖို့လိုပါလေတဲ့ဘုရားမြတ်စွာဘုရားတက္ကပိညာသုံးတန်မှာတရားပကြီးကိုဟောထားတဲ့တရားရှိပါတက္ကပညာဆိုတာတရားမင်းကြီးရဲ့မိဘကိုဖြည့်တဲ့တရားတရားမင်းကြီးရဲ့မိဘဥစ္စာပြဒနာကိုမြတ်စွာဘုရားကဖြည့်ရှင်းပြီးတော့ဟောကြားတော်မူခဲ့တဲ့သုတ်တံအဲဒီသုတ်တံလေးကိုအနစ်ချုပ်ပြီးတော့ဘုန်းကြီးတို့လက်တွေ့ရှင်းသုံးရဖို့အတွက်ဒီကနေ့ညဓမ္မလက်ဆောင်အနေနဲ့ဖော်ပြပါမယ်ဉာဏ်ရှင်းမှဉာဏ်ကင်းပြီဆိုတဲ့အမိပေးပြီးတော့ဘုန်းကြီးတို့ဟောကြားရအောင်ဒီမေရနေပေါင်း2500ကမဂရအတိုင်းငါစုံမျိုးရဲ့အရှိမကအမ္ဘတန္တာလို့ခေါ်တဲ့ပုံတိုင်းကိုဒီထဲမှာရှိတယ် ့အမ္ဘာတန်တာဆိုတဲ့ပုံနှံရွာကြီးရဲ့ရောက်ဖက်မှာဝေဒီယကတောင်းဆိုတာရှိတယ်။အဲဒီဝေဒီယကတောင်းမှာလိုင်ဘူးကြီးတစ်ခုတောင်ပေါင်းကြီးတစ်ခုရှိအဲဒီတောင်ပေါင်းကြီးရဲ့အနီးမှာနဝဲပင်ကြီးကြီးရဲ့ပေါက်ပြီးတော့နေလို့အဲ့ဒီတိုင်ဝကြီးကိုတပည့်တွေကိုအကြောင်းပြုပြီးတော့တိဋ္ဌသာလဂုလို့တင်လို့ခေါ်ကြတယ်။တိဋ္ဌသာလဆိုတာကပါဠိစကားမြန်မာလိုချင်တော့တပည့်တွေပေါ့။အဲ့ဒီနဝဲပင်အနီးမှာရှိတဲ့တိုင်ကိုလည်းမှာတိုင်ကိုကတော့သိကျေတယ်ဘုံမဟုတ်ကဖြစ်ပါဘူး။အဲ့ဒီတိုင်ကိုလည်းမှာမြတ်စွာဘုရားကတည်နှုံးနေတဲ့အချိန်ပေါ့။ဘုရားဝိညာဉ်တည်းကတရားမင်းကြီးကမျက်ဆောင်ပြရစီလာနေတယ်ဘာဖြစ်လို့လဲသူစိတ်ထဲမှာမရှင်းသေးတဲ့အရာတွေကိုသူကမေးချင်တယ်မရှင်းသေးတဲ့အချက်တွေကိုမေးချင်တော့မျက်ဆောင်ပြရစီလာဖို့ဘုရားဝိမာန်တွင်သုံးတယ်လေလို့နတ်တည်ရင်မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့မျက်ဆောင်ပြမှာဝိရိယကတောင်းပေးကအိန္ဒနာလဆိုတဲ့တိုင်ဝူတွင်မှာတရင်တုတ်နေတဲ့ဆရာတွေ့တော့တာဝန်ကတတ်တယ်ကိုပြောတယ်ဒုတိယရက်ဆောင်ပြရတဲ့သွားကြရအောင်နတ်တွေကလည်းအားလုံးသဘောတူကြတယ်ခန္ဓာတဲ့ဉာဏ်မင်းကြီးကနတ်တွေမှာလည်းဖြေလျော်ရေးတသားတွေရှိသေးတယ်အဲ့ဒီဖြေလျော်ရေးတသားတွေကိုကတ္တပတသားလို့ခေါ်အဲ့ဒီမှာပြဿတိခာအမြင်ရတဲ့ဘုရားသားဟာဘေလူကပန္နုဆိုတဲ့ဆောင်းကြီးပြီးတော့ဇာမင်းကြီးကိုဖြစ်ပြောလို့ရှိတယ်။ဇာမင်းကြီးကဘုရားရှင်သွားတော့လည်းပြဿတိခာခေါ်သွားပြဿတိခာကိုခေါ်သွားတယ်ဧသမေနံတို့မှာဇာမင်းကြီးကတပိတ္တနဲ့တူတော့ဘုရားမြတ်စွာရှိရာဝိရိယကတောင်းတမ်းလေးကိုရုပ်နဲ့ပဲရောက်လာတာရှင်းကနေပြီးတော့ဆောင်းသွားတော့ပစ္စတိကနတ်သားဘေဒူဝပန္ဓုဆိုတဲ့နတ်ဆောင်းကြီးကိုပိုက်ပြီးပြီးတော့သူကရှေ့ရောက်တာဘေဒူဝပန္ဓုဆိုတာဘေဒူဝဆိုဘုရားတေကိုခေါ်ပန္ဓုဆိုတာအယောင်ချောလို့ဘယ်လိုဝါညူရောင်ကိုပန္ဓုလို့ခေါ်တယ်။ဘုရားရှင်ကြီးကတိတ်မတိတ်ပြီဆိုလို့ရှိရင်အစိမ်းရောင်လေးကပြော့သွားပြီးတော့အဝါရောင်လေးတန်းလာတယ်။အဲ့ဒီလိုဒီရောင်အဝါရောင်လေးတန်းလာတဲ့အချိန်မှာဘုရားရှင်ကြီးအခေါ်မှာအဝါရောင်လေးတန်းလာတဲ့အချိန်မှာအဲ့ဒါဘေလူဝပန္ဓုလို့ခေါ်တာနော်။ဘုရားရှင်ကြီးအခွန်ရဲ့အယောင်ချို့ရောကလေးတို့ပဲအဲ့ဒီစောင်းကြီးရဲ့အယောင်ကိုတင်စားပြီးတော့ဘေလူဝပန္ဓုစောင်းလို့ပြောခေါ်တယ်။အဲ့ဒီစောင်းကြီးကဘယ်ဟညာတုံးလို့ဆိုတော့မန္တကြီးတစ်ထက်ကရတဲ့စောင်းမန္တကြီးကမြတ်စွာဘုရားကိုတောထက်တဲ့အချိန်ကနေစပြီးတော့နှောက်ရှက်လိုက်တာခွန်တယ်လင်းကြည့်ပြီးမြတ်စွာဘုရားကိုနှောက်ရှက်ခွန်တယ်ညည်းရဲ့အခါကျတော့စိတ်ပြည့်တဲ့တဲ့နောက်ဆုံးဘုရားကိုဘုရားဒုက္ခပေးလို့မရတော့တဲ့အချိန်မှာမန္တကြီးကစိတ်ပြည့်တဲ့တဲ့နဲ့လက်လျှော့ပြီးတော့မြေကြီးကိုဒုံးနဲ့ချစ်ပြီးတော့အရှုံးပေးတာစိတ်ဓာတ်တွေကြားနေတဲ့အခါကျတော့သူယူလာတဲ့နတ်ဆောင်ကြီးဒီတိုင်းချပြီးတော့ကြံနေတာသူတတိမရဘူးအဲ့ဒီနတ်ဆောင်ကြီးကိုတရားမင်းကြီးကယူပြီးတော့ပစ္စတိကနတ်သားကိုပေးထားတာအဲ့ဒီဆောင်ကြီးရဲ့သမိုင်းရောက်မှအဲ့လိုရှိတယ်ဟုတ်ကဲ့လားအဲ့ဒီဆောင်ရဲ့သမိုင်းရောက်မှဒုတိယရောက်နေတဲ့ဆောင်ဆိုရင်ဘယ်ဘေလူဝကတုနတ်ဆောင်ဆိုပြီးဘေလူဝနဲ့ခေါ်နေတဲ့နတ်ဆောင်နော်ဘေလူဝဆိုတာဩရှိတိကိုခေါ်တယ်လို့ပြောမှာပါဠိကျောင်းကဩရှိတိအဲ့ဒီနတ်ဆောင်ကြီးက ထိုချိန်ကနေစပြီးပစ္စတိကလက်ထဲရောက်ပါတယ်။ပစ္စတိကဆောင်းကြီးပိုင်းကြီးပြီးတော့မြတ်စွာဘုရားသတင်းသုံးတဲ့ဝေဒီရကတောင်းအဲ့ဒီကရောက်လာတဲ့အခါတရားပင်ကြီးကပြောတယ်။အေးခရီးဆိုတာသံမှာဘက်တဲ့တပါးတဲ့တိတ်တိတ်ဆိတ်ဆိတ်ကိန်းအောင်နေရာဖြစ်တော့တာသူရုပ်တရားဝင်သွားလို့မတော်ဘူးကဲပစ္စတိကမင်းကရှိတာသွားနေမြတ်စွာဘုရားစီကျွတ်တင်ပြီးတော့ဖွင့်တော်မူမှာငါတို့ကနောက်မှလိုက်ခဲ့တယ်လို့ဆိုပြီးတော့ပစ္စတိကထွက်လိုက်တယ်ဒါလောကမှာရင်ချင်းမှုဆိုတာအဲ့လိုရှိဒါလေးလည်းမှတ်သားရအောင်အဲ့ဘက်ကမြင်းသားတဲ့ပုဂ္ဂိုလ်တွေစီသွားလို့ရှိရင်ချက်ချင်းကြီးသွားလို့မရှိကြဘူးကျွတ်တင်ပြီးတော့တရင်ပုတ်ပြီးတဲ့အခါနဲ့မှသွားကြတယ်သွားပြန်လို့လည်းယုတိရဲ့ဝင်သွားတဲ့တရားလေးခောက်ပြီးတော့ခွင့်ပြုတဲ့အခါမှာအတွက်တဲ့ဝင်တာဒါအလုံးကောင်းတဲ့ရင်ချင်းမှုတစ်ခုပဲနော
်မှန်ပါပါ
သာသနာ့အရှင်သောဘက်ရှင်ကျေးဘုရားတိတော်မြတ်ဆန္ဒလေးတူတူ။တရားမင်းကြီးကလည်းအဲ့ဒီစီကံတိုက်တဲ့မြတ်စွာဘုရားဆန္ဒနာတရားမင်းကြီးအောင်ပြီးတော့ပြည်တယ်။ပဋိပန္နိကတရားမင်းကြီးအောင်ပဲဆိုတဲ့နေရာမှာကမ္ဘာတိုင်းတိုင်းတိုင်းနဲ့လက်သွားဘဝင်သားတွေဝင်သားတွေကဒီလိုနေတာကိုဆိုလို့ရတယ်အဲ့ဒီစကားကလာပြီးတော့ဒီကိစ္စဘုန်းတော်ကြီးတွေကလည်းလူတွေကပြောတယ်အခန်းထဲမှာနေဘုန်းကြီးချိန်နေသလားဆိုဗမာတွေကနားနေတာကဘုန်းကြီးချိန်နေသလားဆိုဘုန်းကြီးအိတ်နေသလားဆိုနားနေပြချင်အမှန်ကအိတ်ထားပြောတာဘုရားတပါးချင်းကိန်းအောင်နေတာကိုဆိုလိုတာနော်မှန
်ပါပါအ
ေးချိန်နေတဲ့ဆိုတဲ့စကားကကိန်းအောင်နေဆိုတဲ့ကမ္မထမ်းထိုင်နေတဲ့သောဘုရားနာမနဲ့နေတဲ့ဒီလိုတရားဓမ္မနဲ့နေတော့ကိုဂိတ်အောင်တယ်လို့သူတို့ပြောတာအဲ့ဒီကနေပြီးတော့ချင်းနေချင်းနေတဲ့လူတွေကနားလဲနေတာအိတ်နေတယ်လို့ပြောအဲ့တော့ဘယ်ချင်းတွေ့တွေ့ဘုန်းကြီးချင်းနေသလားဆိုရယ်ပေးတာအဲ့တော့ဘုန်းကြီးကတကယ်ကိုအိတ်နေတယ်လို့ဖြစ်တယ်န
ော
်မှန်ပါပါအမှန်ကအဲ့ဒီအိတ်ပဲမဟုတ်ဘူးယေရှုဘုရားသခင်ကိုလည်းမြတ်ကောလည်းပဋိသင်္ခေနောဘောဝါမြတ်စွာဘုရားကိန်းအောင်နေကိန်းအောင်နေတဲ့ဆိုရဲပမာစကားကဘယ်ရောက်ဝင်လာတော့ဆိုပဋိသင်္ခာကပဋိသင်္ခေနဆိုတဲ့ကောင်ကဝင်လာပဋိသင်္ခေနရဲ့အဓိပ္ပာယ်ကလာလို့ဆိုလို့ချင်းစိတ်တည်တူတူအာယုတို့မသွားရောက်စေပဲအာယုတစ်ခုတည်းနဲ့ရုပ်သိမ်းပြီးတော့တည်တည်ငြိမ်ငြိမ်နေတာအားလို့ဒီလိုတည်းနေရဟုတ်လား
ပါ
ပါဗျာပတိစုရာယုတ်သိပြီးတော့သံမီနာအာယုတစ်ခုတည်းပေါ်မှာကိန်းနေတာတဲ့ဒါတရားထိုင်နေတဲ့အခါတပါးကိန်းတယ်လို့ခေါ်တယ်နော
်ပါပါဗျာ
အဲ့ဒီဒီပဲဒီလိုဖတ်ရမှာမဟုတ်အေးမြတ်စွာဘုရားကဝေဒိကတော်ကအေနန္ဒကလက်ယူထဲမှာတပါးကိန်းအောင်ပြီးတော့နေလို့တရားမင်းကြီးကတို့တွေပရိသတ်နဲ့လူများနဲ့ချက်ချင်းကြီးသွားလို့မတော်ဘူးတဲ့ကဲပစ္စတိကမင်းဟာရှိရသွားနေဆိုပြီးတော့ပစ္စတိကထွက်လိုက်ပစ္စတိကဆိုတာတခြင်းသမားအတိတ်သမားကိုသူကတခြင်းနဲ့ဆိုတဲ့ဒီအတိတ်လေပစ္စတိကရှိရသွားပြီးတော့ရသောဘုရားနဲ့မနမကံလိုက်ပြီးရဲ့အပြင်ဝါယေရှုဗျာချားတော့တဲ့နေရာမှာဆောင်းလေးပြပြီးတော့ဘာလုပ်လို့လဲအချင်းဆိုပြီးတော့ဆောင်းတည်ရအဲ့ဒီနေရာသူဆိုလိုက်တဲ့အချင်းကဘုရားကိုဘုရားကိုပြည်လဲပါတယ်သံဃာကိုပြည်လဲပါတယ်သူကလည်းပြောတယ်ရှင်သူညစ်တဲ့နာသမီးရဲ့ကုမီလေးအဲ့ဒါအကြောင်းလေးကိုလည်းချင်းလုပ်ပြီးတော့ဆုံးပြီးဆောင်ကြည့်တာနော
်ပါပ
ါစာရင်းမှာတော့ဘုဒ္ဓဘာသာတိတ္တဓမ္မဘာသာတိတ္တသံဃာဘာသာတိတ္တကာမဘာသာတိတ္တဘုရားကိုပြတ်ပြတ်တဲ့ချင်းဆိုရင်တရားကိုပြတ်ပြတ်တဲ့ချင်းဆိုတဲ့သံဃာ ချင်းဆိုပြီးတော့ဆောင်းကလေးတီးအချင်းလေးဆိုတော့ဆောင်းကလေးတီးလိုက်တယ်တချင်းတော့ဆုံးသွားတဲ့အခါကျတော့ညဆောင်ပြန်ကပြဿနာကနှမ်းပြီးတော့မမေ့လိုက်ဘူးဆိုတော့အင်းမင်းတချင်းနဲ့ဆောင်းတာနေတဲ့နိုင်ရုံကြီးတွေရှိပါပြီစီးလိုက်သွားတဲ့အမတန်နားမောင်လို့နာရတယ်ဆိုတဲ့အိပ်ွေကိုညဆောင်ပြန်မလိုက်နော်
အဲ
့လိုမိတ်နဲ့တရားဆောင်ရတာဆောင်းတယ်ကိုစတဲ့ကတည်းကနားထောင်နေတယ်။တချင်းနားထောင်တယ်လို့ဒီလိုကြီးတော့မအောင်ဖြစ်နေနော်
။မှန်ပါပ
ါဗျာ။ရဆောင်ဘုရားနားကိုနားထောင်တယ်။ဘုရားမှာကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူး။ယန္တာတွေလည်းကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးဆိုတာ appreciation ပေါ့ appreciate လို့တာ။အဲ့ဒါကိုသိသူကကောင်းကြီးပြတဲ့ဒေါက်တာချက်ဒီမှာအောင်နားထောင်နေလိုက်တာလို့ဒီလိုလုပ်ရှိဆိုလိုတာကအိုင်ဘောမှာတတ်မဲ့တဲ့ဒေါက်တာမဖြစ်ဘူးငုံကြီးတဲ့ဒေါက်တာမဖြစ်ဘူးသူတို့တာယာရင်တာယာရင်ဖြစ်တယ်တာယာရင်တာယာဖြစ်တယ် appreciate တော့တယ်ခေါ်တယ်ဟုတ
်ကဲ့ဟုတ်ပါဗျာ
ညဆောင်ဘုရားကပြစ္ဆန်ဒီကစောင့်တီးနေတာအစားဆုံးညဆောင်ဘုရားနားထောင်လိုက်နိုင်တော့ပြီးတော့အေးမင်းဆောင်းတဲ့တချင်းနဲ့လိုက်ပါပြီတဲ့ပစ္စတိကတန်းပြီးတော့မေးကြလိုက်တာဒါ appreciate လုပ်တယ်လို့ခေါ်တယ်ဘုန်းကြီးတို့နိုဝဲဆန်းနားနဲ့လောက်တော့ဆန်းနိုင်မှနေတော့နိုဝဲနိုင်ငံက music professor တယောက်သူကလည်းဂီတမောင်းအန္တရာယ်ကြောင့်ဂီတဘောင်းအောင်ခင်ဗျာပြောင်းကြောင်းလာပြီးတော့ဂီတဘောင်းအောင်ပါဆိုတော့ဘုန်းကြီးတို့မမေးတယ်လို့ဆိုလို့ရှိရင်အရှင်ဘုရားတဲ့ယေဆောဘုရားကဂီတကိုပယ်တလားဒီလေးခုနဲ့ပြေးတာမှတ်မိအဲ့တော့ဘုန်းကြီးပယ်တယ်လို့ဖြေနိုင်လို့ရှိရင်လူပစ္စတိခါအကြောင်းနဲ့ပြန်ပြီးတော့ပြောလိုက်တယ်လို့ဘုန်းကြီးအထင်တော့အဲ့ဘုန်းကြီးအရင်ကဖြေပါဘူးမြတ်စွာဘုရားကဂီတကိုမပင်ပါဘူးလို့ဂီတပေါ်မှာတက်မဲ့တဲ့တဏ္ဍာကိုတော့မဖြစ်စေဘူးမြတ်စွာဘုရားကတဏ္ဍာကိုပယ်ဖို့တော့ဟောပါတယ်လို့ဂီတကိုတော့မပင်ပါဘူးတရားနာပိဋကတော်ကိုတော့စဉ်းစားကြည့်ဂီတကိုပယ်တာနဲ့ဂီတပေါ်မှာအာရတဲ့တဏ္ဍာကိုပယ်တာတူကြလားမတူပါဘူး
တ
ူပါဘူးတူနော်ယေဇဗင်းကခိတ္တကိုမပြောဘူးခိတ္တမတော့ဘူးလို့မပြောဘူးသို့တော့ခိတ္တပေါ်မှာတွေ့တာနဲ့တဏှာကိုပဲပဲအဲ့လိုဖြေလိုက်တော့သူဘာမှပြန်ပြီးတော့မပြောတော့ဘူးသူလည်းဒီတဏှာကိုသိပုံရချစ်လိုက်အေးယေဇဗင်းကအပိရှိလုပ်တယ်ပိရှိလုပ်တဲ့အခါကျပြီးတော့တရားကပြဆက်တိကမပြေဒီတဲ့တချင်ကဘယ်မှာရေးဆက်ထားတာလဲဘယ်မှာဆုံးထားတာလဲဆိုတော့ပြစ္ဆေတိခါကလည်းအတော်ပြန်ပြီးတော့ရှင်ဘုရားရဲ့အရှင်ဘုရားဖယောင်းရှိတိကသာအစပါလာမြောင်းပြီးချင်းမှန်နေရောကောတတိယသာမဏေနာတိမှာဟောဒီဆောင်ကြီးကိုရအဲ့ဒီဆောင်ကြီးကိုရတဲ့အချိန်မှာဟောဒီတချင်ကိုစရတာဗျာသာရတဲ့ကြောင့်တချမ်းမပါဘူးတဲ့တတိယကဏ္ဍကတဏ္ဏီစေဘူးရဲ့တမီသူရိယဝိသတာဆိုတဲ့တတိယကအမတန်ချောတယ်ကြာတတိယကသူ့ကိုသွားကြဒါပေမဲ့သူရိယဝိသတာတတိယကတတိယကိုလိုချင်ဘူးဗျာမတဲ့သူ့လိုချင်တာကမာတတိနာမာတတိနာသားရဲ့သားရှိတဲ့ဒီခဏလေးသာသာကိုသူကရစီကြတယ်အဲ့ဒါနဲ့တပည့်တော်ကသူကြားမှတ်ပြနေရမှာဟောဒီတချင်းရေးဆက်ပြီးတော့တေရုနာမကြီးရဲ့အိမ်သားသွားပြီးတော့တပည့်တော်တချင်းဆိုပြီးစောင့်တည်ရတာခုကလူတွေနဲ့တွေ့တယ်နော်စားတဲ့ဒီနေ့မှာတော့တပည့်တော်အဲ့ဒါသူ့ရဲ့အိမ်သားသွားပြီးတော့စောင့်တည်တယ်ကြားတယ်ဆောင်းတည်လိုက်တဲ့အခါကျတော့ သူဒီကဝိသနာလက်တိကတပြီးတော့စီလာပြီးတော့သူတရားကိုမမြင်ဘူးတဲ့သူတရားအကြောင်းတရားအကြောင်းတရားအကြောင်းဒါလေးဖြတ်ပြီးတော့တစ်ချက်နဲ့မှဖြတ်ဆိုတာတရားကိုတရားမှမမြင်ဘူးတဲ့နတ်တွေကလည်းတရားမမြင်ဘူးတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ပေါ့နော
်သာသာပါ
သူဘယ်ရောက်မှတရားမှမမြင်ဘူးတဲ့သူဘယ်ရောက်ကြောင်းတရားကိုသာသာပါပဲကိုချိန်တတ်ပါလေသူချိန်ဒီကိလေသာတယ်တော့ကိုယ်ကတို့ရဲ့တော့ရှင်တဲ့သူဒီကလေးအပြေလျှောက်နေတာပေါ့လို့ဆိုပြီးတော့အဲ့ဒီနေ့တော့သူနဲ့ချိန်တွေ့ချင်တယ်ဟုတ်ကဲ့အဲ့ဒီတစ်ခါတွေ့ပြီးကလေးကသူ့နောက်နောက်တွေ့ရတော့ဘူးတဲ့စိတ်ဓာတ်ဒီကနန္ဒာကအဲ့ဒီကိုလျှောက်အဲ့တော့ဘုန်းကြီးကသူ့တစ်ချင်းနေတော့ဆိုတော့ဒီကလေးနော
်
သူရေသူဆိုတဲ့တစ်ချင်းနေကပါဠိစာပေပါဠိကထာလေးနဲ့ပါဠိအရင်တော့အဲ့ဒါပစ္စတိကဆိုတာတဲ့ချင်းတွေကိုကာဆန်ဒီကိုကြက်တက်တာအနေကြီးပြီးတော့စောင်းနေထုတ်ထားတာရှိတယ်။အဲ့ဒီလိုရှောင်းလိုက်တဲ့ခါကျတော့တပည့်ကအဲ့ဒီတုန်းကဒီချင်းတွေရေးစပ်ပြီးတော့ဆိုခဲ့တာဘယ်မှာလဲ။ဘယ်ရတဲ့စကားပေါင်းနေတာဒီဘက်ကနေရက်ဆောင်နေတဲ့တရားမင်းကြီးကလှမ်းပြီးတော့ပြောတယ်ဒီတရားတွေကရက်ဆောင်ပြရတဲ့စကားပြောတို့လာတဲ့အကြောင်းတို့ရှိပိုးလိုက်တဲ့အကြောင်းမင်းရှောက်ပါလို့ဆိုတော့မှအဲဒီကျတော့မှပစ္စတိကန္နနာရက်ဆောင်ပြရတဲ့တရားမင်းကြီးနဲ့အချမ်းရပြိတ္တတွေကရက်ဆောင်ပြကိုအပြင်ကနေရှိခိုးဝှချနေရပါတယ်ဗျာသက်ဆောင်ဗျာနဲ့တွေ့တဲ့လူလာရောက်နေကြမှာဗျာလို့ရှောက်တဲ့သက်ဆောင်ဗျာကအေးတင်စားလေးကတရားမင်းကြီးချမ်းသာပါစေအေးစားနေတယ်ကချမ်းသာပါစေဘာလို့လဲဆိုတော့တတ်သွားတယ်ဆိုတော့အတော်ချမ်းသာခြင်းကြတယ်ချမ်းသာပါစေလို့သက်ဆောင်ဗျာကဆုပေးလိုက်တဲ့အခါမှာတရားမင်းကြီးကအေးတို့တွေတရားစီကပြင်ရပြီဆိုပြီးတော့ပရိသတ်တွေကအိမ်ကတည်းကကူလေးကိုဝဲလာနတ်တေဆိုတာအနောင်ဘုံနဲ့တို့ရှိကန်းကိုကကောင်းဖို့နတ်ချက်တာနော
်မှန်ပါဗျာ
အဲ့ဒီနတ်တေဝဲလာတဲ့အိမ်ကတည်းကကူလေးကမကြီးမညာချောင်းဆောင်တယ်ရောအုံးတောင်းဆိုတာကသတ်သူလုပ်ထားတာဆိုတော့ညီချင်းမညီမအောင်ချောင်းအဲ့လိုနတ်တေလေးဝဲလာရောမကြီးမညာလေးကအကုန်လုံးညီသွားတယ်ချင်းမြောင်းနေတဲ့အဲ့ဒီအိမ်သားသားသူကလေးကအခြေအနေဖြစ်သွားတယ်။နာမည်နဲ့တည်းအကုန်ဆန့်သွားတယ်။နတ်ရဲ့တုံးနေဟုတ်တယ
်မှန်ပါဗျာ။
မောင်းနေတဲ့ဆိုင်ကိုကြီးတစ်ခုလုံးနဲ့ပဲအကုန်လုံးရင်းချင်သွားတယ်။တရားမင်းကြီးကဆရာပြည့်တဲ့နေကိုမျက်စောပြန်ထားဝင်ရောက်ပြီးတော့ရှိခိုးချ။အဲ့ဒီရှိခိုးချပြီးတော့တရားမင်းကြီးကမျက်စောပြန်နဲ့စကားစမိပြောခုကလူတွေခုကြီးရောက်လာပြီးတော့ဘုန်းကြီးရဲ့စကားပြောတဲ့ပုံစံမျိုးပါပဲ။တရားမင်းကြီးကဘုရားကိုရှောက်တယ်။ရှင်ဗျာတဲ့တာဝန်သာနတ်ပြည်မှာတပည့်တော်တို့ရဲ့အရင်ရောက်နေတဲ့နတ်တွေကပြောတဲ့ဘုရားကသူတို့ပြောတဲ့တပည့်တော်ရောက်ဆက်ချောင်းလို့ပါလိမျိုးတော်ဆိုရင်လောကမှာဘုရားဆိုတာအမှန်ပွင့်ဝဲတယ်။ဘုရားဝင်လာပြီဆိုလို့ရှိရင်လည်းနတ်ပြည်နာလောကကြီးစီကားပြီးတော့အသုရကာယဆိုတဲ့ငယ်ကိုတိရစ္ဆာန်ကုန်ပြီလားဥယျာဉ်ကြီးနေသွားပြီနတ်ပြည်မှာစီကားတယ်လို့ဒီအကြောင်းလေးဗျာအခုလေရှင်တော်ဘုရားဖွင့်နေကြတယ်နတ်ပြည်နာလောကမှာနတ်သားတွေစီကားပြီးတော့နေပါတယ်ဆိုတဲ့အကြောင်းရှောက်အဲဒီရှောက်တဲ့ဒီမှာကောဘကဆိုတဲ့နတ်သားတယောက်ရဲ့အကြောင်းထင်ရှားယေရှုဘုရားရဲ့သံဃာတော်မှာရှင်တော်မြတ်ဘုရားရဲ့ဆွေတော်မျိုးတော်တွေကမင်းသမီးတစ်ခုကဂောဘိကာလို့ခေါ်ပါတယ်။အဲဒီဂောဘိကာဆိုတဲ့မင်းသမီးလေးဟာတရားကိုသိစားတယ်၊တရားကိုသိစားတယ်၊သံဃာကိုသိစားတယ်၊ကိုချစ်တရားတွေကောင်းဘုရားမျိုးသံဃာကိုရှိခဲ့ကိုယ်ပဲဒီကိုချင်းတရားကောင်းတဲ့မျိုးသီးတစ်စလုံးကိုချင်းတွေလာဆောက်ပြီးတော့ တင်ရဲ့ခါတတ်တဲ့ဥမာတပည့်တော်ရဲ့နာမ်လာဖြစ်တယ်ဗျာတဲ့ခောပကနာလာလို့ခေါ်ပါနဲ့အမျိုးသမီးဘဝကနေပြီးတော့အမျိုးသားတော့ဖြစ်တယ်နတ်သားတော့ဖြစ်တယ်နော
်မှန်ပါပါဗျာ
ခောပကနာလာလို့ခေါ်ပါနဲ့နိုင်တယ်ကသားရှိတယ်ဆိုတော့ဘယ်လိုလုပ်ပြီးတော့တရားမင်းကြီးမှာသားတွေရှိတယ်သူဝီတရားဇယန္တဆိုတဲ့တရားမင်းကြီးရဲ့သားအခုခောပကဆိုတဲ့တရားမင်းကြီးရဲ့သားတယောက်ဘယ်လိုမှမသားလို့သတ်မှတ်တယ်ဆိုလို့ရှိရင်လူပြိမာလို့မိခင်ဝါမှာ train on ပြီးတော့ဒီလိုမျိုးရတယ်လို့ဟောက်ဘူးလေတရားမင်းကြီးရဲ့ရင်ွယ်တိုင်းမှာဘဝနဲ့ပေါ်လာတဲ့အာဟုသာသတိကိုသတ်မှတ်တယ်။တရားမင်းကြီးရဲ့အိယာပေါ်မှာပေါ်လာလို့ရှိရင်တော့အဲ့ဒီသတိကတရားမင်းကြီးရဲ့ခြင်းရာသတိကိုသတ်မှတ်တယ်။တရားမင်းကြီးရဲ့ပါဝင်ခြင်းမှာဆောင်းတဲ့မှာနတ်တတ်ဆောင်းတဲ့မှာပေါ်လာတဲ့နတ်သားသတိတွေကတော့အချာရန်လို့သတ်မှတ်တယ်။ဒီလိုပုံစံနဲ့နတ်ဒီနာတို့ရဲ့ဘုံဆုံးကံဆွမ်းကြလူပြည်လူလောကကနေပြီးတော့ပြန်လာတဲ့ပုဂ္ဂိုလ်ကတချို့ကအချမ်းအယံဖြစ်သွားဖြစ်ကြအဲလိုဥယျာဉ်ထဲမှာလာပြီးတော့ဖြစ်လို့ရှိရင်အချမ်းအယံပြိဿအနေနဲ့ဖြစ်တယ်အဲလိုသတ်မှတ်တာကအဲဒီသတ်မှတ်ချက်တွေကတရားဥပမာနာရှိသာရှိတယ်အချာယန္တမီးတွေရှိတယ်အခုဒီဘောပကဆိုဘောပိကဆိုတဲ့မြင်းသမီးလေးကသင်္ကြန်တဲ့အခါဆိုတော့တရားမင်းကြီးရဲ့ခြင်းဝင်ထဲမှာသောင်းချင်တဲ့တရားမင်းကြီးရဲ့နာဘောပကနာတာလို့သောင်းချင်အဲ့ဒီဘောပကနာတာနာတာဖြစ်တဲ့အခါကျလာပြီးတော့ဖြည်းဖြည်းရရတဲ့ကံတပ်ကသံသမာအကာလမနတ်တွေနတ်တွေထဲမှာလည်းတပင်းပင်နတ်သားသမီးတွေရှိတာခုနပြန်စားပြီးခါလို့အဲ့ဒီမှာအစိုးကနဲ့ညမကြီးကိုလာဖြေပြောတဲ့ထဲမှာနတ်သားတို့ယောက်ကားလာအဲ့ဒီနတ်သားတို့ယောက်ကိုဘောပကနတ်သားကမှတ်မိအဲ့ဒီနတ်သားတို့ယောက်ကတခြားတော့ယေရှုဗျာရဲ့တည်းဘုန်းကြီးသုံးပါးတဲ့ကြည့်ဘုန်းကြီးသုံးပါးကအဲဒီမှာသွားပြီးတော့ဖြေလျော်ရေးနာတာဆိုတော့ဟောဖြစ်နော်မှန်ပါပါဗျာအဲဒီမှာဘောကနာတာလေးကအတိတ်ကြောင့်ကိုပြင်လိုက်တဲ့ခါဘုန်းကြီးကဘာသာလို့ဆိုပြီးသူကထားပါထားသွားပြီးတော့ကိုယ်ကပြောကိုရောလို့ကိုရောလို့တဲ့တပည့်တော်မိမသားတော်မှာဒီပဲကြမ်းနဲ့သားဖြစ်တယ်ဘုရားတို့ခုံးကြီးဖြစ်ရတဲ့အတိုင်းဘယ်ပဲညာမျက်နှာတည့်ပြီးတရားနာကြခဲ့တာလို့ဘယ်လိုလုပ်ညာတရားချင်းတောင်းခဲ့ကြတာလို့အခုအရှင်တို့ကကျွန်တို့ရဲ့အချမ်းညာပရိသတ်ဖြစ်ပျော်ကြီးတရားတွေလာဖြစ်နေပါလားလို့သွားပြီးတော့အပြည့်တင်စလာသွားပြီးတော့ဟုတ်တယ
်ပါလားဗျာ
ခုံးကြီးဖြစ်ရတဲ့ဘယ်လိုဖြစ်ပျော်ကြီးတရားလာဖြစ်ရမလဲအဲ့လိုပြောလိုက်တဲ့အခါကျကနမနတ်သားမှုတရားကအတိတ်ဘဝအကြောင်းပြန်တတိယပြီးတော့ဉာဏ်နှလုံးသွင်းတဲ့တရားတွေနှလုံးသွင်းလိုက်ချက်ချင်းဆံရပြီးဒီမှာပြန်ပြောင်းသွားတယ်ဟုတ်ကဲ့
ပါလာပါဗျာ
ဒီဘဝကတည်းကတချင်းဆိုလို့ကလို့ကောင်းလို့ပဲရှိတယ်ကျန်နေတယ်ဘုန်းကြီးကအဲ့ဒီလိုဖြည့်ရင်းနတ်သားဘဝလည်းပဲကျန်နေတယ်နှစ်ပါးကဘာဖြစ်သွားလဲအဲ့ဒီဘောကနတ်သားလေးကသွားတတိပေးရတယ်တော်ဝင်ခရရပြီးချက်ချင်းတရားအထုတ်ပြီးသူတို့ဒီမှာပြန်ပြောင်းသွားတယ်ဟုတ်ကဲ့
မှန်ပါပါဗျာ
အေးအဲ့ဒီနန္ဒာအကြောင်းကိုတရားမင်းကြီးကမျက်စောင်များကိုရှောက်ပြမျက်စောင်များကအော်တရားမင်းဟာတရားဓမ္မနဲ့ပတ်သက်ပြီးတော့ဘယ်လိုစိတ်ဝင်စားမှုရှိတော့လားငါစီလာတာသူမေးခွန်းတွေမေးတယ်လို့လာလာတယ်ဆိုပြီးတော့မျက်စောင်များဒီဘုန်းကြီးဘေးပါမေ့စနေဘေးပါဆိုတော့ဉာဏ်မင်းကြီးကိုခွတ်ပြလိုက်တယ်အ ဲ့လိုခုခုလည်းတဲ့အခါကျတော့ဒီဇာမင်းကြီးကဆက်ပြီးတော့နေတာဘုန်းကြီးတို့တရားရှင်တွေလည်းပြိဿတို့လည်းဒီဒေဝမိတ်တွေကိုကိုယ်ကိုမေးဘူးသလားနော်မေးဖို့ဆိုတာကိုသိချင်တာအရှိရှာတဲ့ဟာတွေကိုမေးဖို့လို့ခေါ်တယ်ဒါကဇာမင်းကြီးကဒါမေးလို့ဆိုလို့ရှိရင်အရှင်ဘုရားနဲ့လောကမှာလူတွေနဲ့တွေ့ဘေးကင်းရန်ကိုနေကြတယ်တဲ့ဘေးကကင်းနေကြတယ်သူတို့လူတွေဘေးကင်းရတာမဟုတ်ဘူးတဲ့ဘေးကနေလည်းကျုံးနေကြတယ်အဲ့ဒါကဖြစ်လို့ဟုတ်ကလားဘုရားတရားရှင်တွေတို့လည်းပြည့်စုံတယ်သူလူလောကမှာရှိတဲ့ပုဂ္ဂိုလ်တွေလူတိုင်းလူတိုင်းကဘေးကကိုယ်ချမ်းသာနေကြတာဒီပဲတဲ့အဲ့လိုဘေးကကိုယ်ချမ်းသာနေကျုံကြူအချို့ကြောင့်ဘေးအန္တရာယ်တွေနဲ့ဆုံးရတာဟုတ်ကဲ့
မှန်ပါပါဗျာ
အဲ့ဒါဘာကြောင့်မဟုတ်ဘူးနဲ့ယသောပြောလို့ဝိရိယကယသောဉာဏ်တွေဆိုတော့ဉာဏ်ကအေတံမိစရိယသာယောဇနာအေတံမိစရိယသာယောဇနာဒေဝနာဒေတာဒေဝမနုဿာကဏ္ဍဝအတုရာယေရှင်ကြီးတန်တိကုထုကာယဒေဝနာမေတ္တာကိုတရားမေဒေဝန္တတို့ဒီ၎င်းပတ္တလူတို့ဒီ၎င်းခန္ဓာဝံခန္ဓာကာယတို့ဒီ၎င်းဤဤဝဘုသောကုထုကာယရှိမတဲ့ခန္ဓာကိုရှိကြသောယေသတ္တဝါဧသတ္တတာသတ္တဝါတို့ဒီရှိကြဝိတေတိတ္တံသတ္တဝါတို့ဒီ၎င်းဧတံမစ္ဆရိယသာရောဇနာမနာလူဝန်တို့ချင်းတို့ဆိုရဲဧတံမစ္ဆရိယသာရောဇင်ရှိရနေကြပါဘို့။အော်သူတွေပဲဒီနတ်တွေပဲရှိဖြစ်ဘာဖြစ်လို့ဉာဏ်နဲ့မကိညာတယ်လို့ဆိုလို့ရှိရင်ဧတံမစ္ဆရိယရဲ့ရှိနေလို့ပါလူပြည်နဲ့နတ်ပြည်မှာရှိတဲ့ဆိုရင်နတ်ပြည်မှာပုံပြီးတော့အိဒါမစ္စရိယကများတော့ရတယ်။အဲကြောင့်မလို့တော့ပြောရတာအိဒါမစ္စရိယအာယောဇနာနဲ့ရှိတာဖြစ်တာ။နော်
။မှန်ပါပါဗျာ
။အိဒါဆိုတာဘယ်လိုသာလဲ။ဒီလိုရှိတဲ့ဥစ္စာဒီလိုကြီးပွားထုတ်တဲ့လူရှိမနာလိုတဲ့သာဝတရားတဲ့ဒေါသနဲ့ရှင်ပြည်ပြီးတော့ဖြစ်တယ်။ကျေမကြီးပွားမှုကိုမနာလိုမရှိသိဖြစ်တာအိတ်အံဂျန်စီလို့ခေါ်တာပေါ့မစ္စရိယဆိုတာမိမိကြီးပွားနေတာလို့သူတော်ကမကြီးပွားစေချင်တာအရာရာမှာမိမိတယောက်တည်းပဲဖြစ်ချင်တယ်ကိုယ့်ရဲ့အချင်းကြီးကောင်းမျိုးကိုသူများကရှယ်ယာလုပ်ပြီးတော့ပေးတယ်မစ္စရိယသူတော်ကြီးပွားတာကိုမနာလိုတဲ့အိတ်အံတရားဒီမိကြီးပွားနေတာမျိုးဆိုတော့မကြီးပွားစေချင်တဲ့မစ္စရိယတရားလူတွေရဲ့ခန္ဓာကအဲ့ဒီတရားနှစ်ပါးကြီးစိုးနေတာကြောင့်လို့ဒေယံသိခြင်းတော်လည်းဒေယံကိဝါဟုမရှိကြဘူးတဲ့အစ်တာဆိုတဲ့ဘာဝတရားလောဘနဲ့ရှင်ပြီးတော့ဖြစ်တယ်ဘယ်သူပဲကြီးပွားကြီးပွားကြီးပွားလာတဲ့အခါမှာဧတံမကင်းတဲ့ပုဂ္ဂိုလ်ကသူကချီးပွားတာကိုစိတ်ထဲကစိတ်ကြည့်တော့နည်းနည်းချက်ချက်ပြုဖြစ်ဘောတာနိုင်ဘူးလေနော်ဧတံဒီများနေဘာဖြစ်လဲလို့ဆိုရင်ဘုဒ္ဓတာဆိုတာမဖြစ်ဘူးအဲ့ဒါကခုနဘုဒ္ဓတာဆိုတဲ့ဇမတုတရားထဲမှာဧတံများနေတဲ့ပုဂ္ဂိုလ်တယောက်ဒီဘုဒ္ဓတာတရားမဖြစ်ဘူးဘုရားတရားကဖြစ်ပြီးတဲ့ကြောင့်အိသတရားကိုချီးချွမ်းတာ။အိသတရားကိုချီးချွမ်းတာဖြစ်တဲ့ကြောင့်ဒုဒုမနာလိုစိတ်ကိုပြန်ပြီးတော့တာ။အဲ့ဒီမနာလိုဝန်လိုစိတ်အိသကဘုရားကိုထားလို့ရှိတယ်။သူပုဂ္ဂိုလ်ကစိတ်ချမ်းသာမှုကိုမရနိုင်ဘူးလေ။အတွင်းရဲ့ရှိနေသေးတဲ့ကြောင့်မနာလိုခံရတဲ့ပုဂ္ဂိုလ်ကလည်းသူမနာလိုခံရတာကိုအကြောင်းပြုပြီးတော့ဘုံကြီးကိုဖြတ်ဆက်ပြီးတော့ပေါ်လာတယ်။ဒါကြောင့်ဘုရားယံကိတုတော်လည်းယံမကိညာဘူးတဲ့။ဒါပြည့်တော့ဆိုအိတ်တာယံတင်ပြီးရ ရတနာမှာရှိတယ်လို့ပြောတာ။အဲမေစိယဆိုတဲ့တရားကြတော့အရာရောမကြီးကိုရည်လာတဲ့ဒီကခံစားချက်နဲ့ဒီလိုဘာကိုခံစားဖို့မပေးချင်။အဲ့ဒါမေစိယတရား။ဒီလိုဘာကိုခံစားဖို့မပေးလို့တဲ့ဘာဝတရားဒီလိုဘာနဲ့ဆွဲဝင်ပြီးအတွင်းရေးတစ်ခုကိုပြောချင်တဲ့အမျိုးမေစိယတရားအဲ့ဒီမစ္စရိယတရားကမှားလို့ရှိတယ်။နံပါတ်1ကအာဝါသမစ္စရိယ။သစ္စာအုပ်ကိုဒေဇာနဲ့ပတ်သက်ပြီးတော့ဝန်တူရာမျိုးအာဝါသမစ္စရိယ။ကိုတရားပြည့်ပြည့်နေခြင်းနဲ့သူများလာတာမကြိုက်ဘူး၊သူများတွေကမကြိုက်ဘူး။အာဝါသမစ္စရိယ။ဒေဇာမြင့်နဲ့ပတ်သက်ပြီးတော့ဝန်တူရာ။ဒီကျိုးရဲ့မြေးထားတဲ့ဘာရှိတော့ဝန်တူရာရှိသေးတယ်။ထိုင်ပုံလေးရောက်ချင်းလုံးလေးကားထိုင်လာလို့ဒီနံပါတ်ထုတ်ပေးချက်လာတာကိုနားကြည့်ရင်လာထိုင်အောင်ဟု
တ
်ကဲ့ဟုတ်ပါဘူးခင်ဗျာဒီနံပါတ်ထိုင်နေချင်းကအဲ့ဒီလိုမှမျိုးတာအာဝတ္တစရိယလို့ခေါ်တယ်အဲ့ဒီအာဝတ္တစရိယဆိုတဲ့ဒီတရားမျိုးအလုံးစုံခံရတဲ့ပုဂ္ဂိုလ်ဟာရှိရခြင်းရောမှာသူကစေတနာရောက်ပြီးတော့နေရာကောင်းကောင်းနဲ့ဘယ်တော့မှမနေရဘူး။နေရာထိုင်ခဲနဲ့ဆက်တက်ပြီးတော့စေတနာကျွမ်းရတယ်။အာဝတ္တမစ္စရိယရှိတယ်။နောက်ကုလမစ္စရိယဆိုတာရှိတယ်။ဘုန်းကြီးတွေကပတ်သက်ပြီးပြောတယ်ကုလမစ္စရိယဆိုတာကိုယ်ကိုယ်ဝယ်တဲ့တရားတော်ကသူများကိုယ်ကိုယ်လို့ရှိမှကြိုက်တာမျိုးဒီကုလမစ္စရိယသမန္တရနဲ့ပြောလို့ရှိရင်ကိုယ့်ရဲ့အပေါင်းအသင်းတကယ်ချင်းတရားဘုမိတ်ဆွေတရားဘုညာမိတ်ဆွေဖြစ်မှာဘလို့လားတာကုလမစ္စရိယလို့နောက်တစ်ခုကလာဘမစ္စရိယနတ်ဘာသာနဲ့ဆက်တဲ့ပြီးတော့ကိုယ့်ရတာကဘုညာမရစေခြင်းကိုရှိဘောချစ်တယ်လို့ဘုညာရှိဘောမဖြစ်စေခြင်းကလာဘမစ္စရိယကိုယ်စီပွားရေးအောင်မြင်တယ်လို့ဒီများကိုစီပွားရေးကိုအောင်မြင်စေခြင်းဆောင်းနာဘမစ္စရိယဖြစ်တဲ့ညာနာမာရီနဲ့ပတ်သက်ကြောင့်လည်းဆိုလို့ရှိရင်ကိုလက်လက်မာရီရတာပြောလို့ဒီနေ့ကိုတော်ရီမရစေခြင်းဟောနာဘမစ္စရိယအဲ့ဒီနာဘမစ္စရိယဖြစ်လို့ရှိရင်ဖြစ်ရဖြစ်ရဘာမှမနှုံးစင်းအောင်ရှင်းရတဲ့ဆောင်းရတောင်းရမရှိတဲ့ရှင်းဝဲနေတဲ့ဘဝမျိုးဖြစ်တဲ့နောက်ဝန်နာသစ္စာရဲ့ဒီလိုပါရဲ့ဘုံကျေးဇူးကိုမပြောချင်ဘူးမပြောလို့လောကမှာရှိတယ်လေဒီလိုနဲ့သိကြောတာပဲဘယ်လိုကြောတာပဲနဲ့ချီးမွမ်းကြတာပြောလို့ရှိရင်ဒီကြောတော့ကြောပါတော့ဒါပေမဲ့အပြစ်ပြောတာဟုတ်ကဲ့
မှန်ပါပါ
ဗျာဒါပေမဲ့ဆိုတာအပြစ်ပြောလို့တာပဲဒီကြောင့်တော့လေဒီကတော့ပြောရရင်ရှင်းအောင်ရှိဟောအပြည့်လေးတင်လိုက်နော
်မှန်ပါပ
ါဘယ်အဲ့ဒါသူကဘာလို့ဆိုရင်ဝဏ္ဏမစ္စရိယလို့ခေါ်တယ်ဒီဘဘုံချင်းမွမ်းရဲ့ချင်းမွမ်းတဲ့အခါဒီကအပြည့်ဆိုချင်းမွမ်းလို့ရဲ့အပြင်ထိုချင်းမွမ်းမှုကိုဟန်တားချက်တဲ့သဘောပါလေဝဏ္ဏမစ္စရိယလို့ခေါ်တယ်နောက်ဓမ္မမစ္စရိယဆိုတာမိမိသိတဲ့တရားဓမ္မတွေမိမိတတ်တဲ့ပညာတွေဒီလိုပါလို့မပေးလို့တူခွင့်ထားကိုယ်ရှင်တံပြေတရားရောက်လာတာဆိုလို့တူခွင့်ထားအဲ့ဒါမျိုးကိုဓမ္မမစ္စရိယလို့ခေါ်တယ်အာလောဘောင်းနဲ့ပါတယ်မစ္စရိယတရားမှာပါတူလို့မှုနဲ့တည်ပြီးတော့အဲ့ဒီမစ္စရိယတရားတွေကမိမိရရှိလာတဲ့အခွင့်အရေးမျိုးကိုသူတော်ကောင်းမရရှိစေတဲ့ဝန်တွေတဲ့သဘောထားတွေဖြစ်သွားကြဒေါသနဲ့ရှင်တွဲပြီးတော့ဖြစ်တဲ့ဘာဝတရားတွေဒီရအနေမကင်းတဲ့ဒီရအနေကိုဖြစ်ပွားစေတဲ့နတ်တွေဆိုတာလူတွေနဲ့တူဘူးလူကြီးကကမ်းချမှာတိုင်းလူကြီးကဘုံမကြီးတဲ့နတ်တွေလူပြေကကုသိုလ်ကောင်းမှုလုပ်လို့ရှိရင်မျက်ပြမှာအရှင်းတန်းတာမှာလေတော့ဘယ်လိုမှ ဘုန်းကြီးတို့တရားမင်းကြီးတောင်ပါတရားမင်းဘုရားရောက်လာတာကသူကသာသနာ့ဘာမှာသူတို့ကောင်းမှုတွေလုပ်လို့သူကတရားဖြစ်သွားတယ်။မြတ်စွာဘုရားသာသနာ့ဘိမ့်မှာသူတို့ကောင်းမှုလုပ်သွားတဲ့အနတ်တွေနဲ့တွေ့ရတဲ့ခံကြတော့တရားမင်းကြီးရဲ့အကြောင်းအရာတွေကမင်းမိတ်လို့ဖြစ်တယ်သာသနာ့ဘုလုပ်တဲ့ကုသိုလ်ကောင်းမှုရဲ့အရှိန်နဲ့သာသနာ့ဘာမှလုပ်တဲ့ကုသိုလ်ကောင်းမှုရဲ့အရှိန်ကအတော်ပွားတယ်။အဲ့လိုအတော်ပွားပြီးတဲ့အတွက်သာသနာ့တွင်ကတရားတရားသာသနာ့ဆက်ပြီးလုပ်လာတဲ့ကုသိုလ်ရတဲ့နတ်တွေအဲ့ဒီနတ်သားတွေကအချမ်းရံပြိဿတဲ့ဥယျာဉ်ထွက်လာပြီးဆိုလို့ရှိရင်တရားမင်းကြီးရဲ့မျက်စိနဲ့ဒီကုသိုလ်ကြံကြည့်ရလို့ရှိရင်အယောင်တွေကမိမ့်မိတ်နေတယ်လို့ထင်ရတယ်။ဘုနာသားတွေရဲ့အယောင်တွေကပိုတောက်တယ်နော်။အဲဒီလိုတောက်တဲ့အတွက်ကြောင့်ဉာဏ်မင်းကြီးဟာစိတ်ရှင်းရှင်းမှုကြီးကြောက်ရတယ်။ဆိုတော့တရားစီပြီးတော့ခြံရံပြည့်တဲ့ဘုနာတွေဖတ်လိုက်သူတို့ဝတ်တယ်ဘုနာတွေကပိုပြီးတော့တက်တယ်ပိုပြီးတော့တောက်ပြောင်းတယ်သူတို့စီလာတဲ့ယထာတွေကကိုယ်တက်တွင်လဲကိုယ်တောက်ပြောင်းလဲတရားမင်းကြီးစီလာတဲ့ယထာတဲ့တရားမင်းကြီးဝတ်လာတဲ့ဘုကကိုကအယုံနေနဲ့စာလိုက်လို့ရှင်မိတ်သွားတယ်အဲ့ဒါမျိုးပြီးရှိနေတဲ့ကြောင့်သာသနာ့ဘိက္ခုတို့ရအောင်လို့ဆိုပြီးတရားမင်းကြီးကလူပြေရှင်းပြီးတော့တခါတော့ရှင်မာသတ္တကြီးကိုဆုံးမမှုကြိုးစားတယ်ဆိုတော့အဲ့ဒါကြောင့်ကြိုးစားတာနော်တရားမင်းကြီးကလူပြေကိုရှင်းလာပြီးတော့ရှင်မာသတ္တကြီးကိုလိမ့်ပြီးတော့ဆုံးမမှုတယ်ဆိုတဲ့ဇာတ်လမ်းလေးရှိရှင်မာသတ္တကြီးဆိုတာရှင်ရဲ့ပုဂ္ဂိုလ်ကိုလည်းလိုက်ပြီးတော့ချင်းချင်းနေရှိတာတဖြည်းဖြည်းချင်းလေးအိမ်ကိုမသွားဘူးအလုံးရှင်ရဲ့ပုဂ္ဂိုလ်ကိုလိုက်ပြီးတော့ချင်းချင်းအဲ့ဒါတရားမင်းကြီးကရှင်မာသမကြီးကိုဆုံးမနေတော့ဘယ်လိုလုပ်လို့ဆိုလို့ရှင်အင်မတန်ရှင်းရတဲ့ရက်ွက်ပါအဖိုးကြီးအွားကြီးအောင်ဆောင်တရားမင်းကြီးရဲ့ခြေရာတော်ဆုစာကအွားကြီးအောင်ဆောင်တရားမင်းကြီးရဲ့အဖိုးကြီးအောင်ဆောင်ရှင်ပြေရဲ့လည်းမြုပ်ကဲစားနေရတဲ့ပုံစံမျိုးအဲ့လိုနေပြီးတော့ရှင်မာသမကြီးကိုဆုံးမရတဲ့အခါကျတော့ဆုံးလာရှင်မဂ္ဂတရဲ့အစင်းသားကြီးကိုကြည့်လိုက်တော့တော်တော်ရှင်းရတယ်အသက်ကြီးတော့ကိုယ်ကိုယ်တိုင်လုပ်ပြီးစားနေကြတာဒီအိုးကြီးရဲ့ဘဝကိုစဉ်းစားနေတယ်မချင်းရအောင်ပါပဲဆိုပြီးတော့သူ့ရဲ့အိမ်သွားပြီးတော့ဆွရတယ်ဆွရတဲ့အခါကျတော့ဆုံးမလိုက်နောက်ဒီတပိတ်လေးရောက်တဲ့အခါကျတော့ဆုံးမမွေးချင်ရှင်ရသာစားတဲ့ဆုံးမဟုတ်တော့အဲ့ဒါတကယ်ကိုဟိုနတ်ဒီနောက်တော့ဒါဆင်မတန်ပွေးကြတဲ့ဆုံးဖြစ်တော့တရားမင်းအဲ့ဒီကြတော့ပါရှင်မာကတ္တဝါကသိတယ်စဉ်းစားလိုက်တော့ဟာကိုကြီးဘဝကြီးနေလို့ရှင်းရလိုက်တာနောက်နေ့လည်းဆုံးကကောင်းလာချင်တာဘယ်လိုပါလဲလို့ဆိုကြည့်တော့ဟောဒီကိုကြီးရဲ့ဘဝကြီးကတရားမင်းကြီးနဲ့သူ့ဆရာတို့ကလာလို့ဆိုပြီးတော့ရှင်မာကတ္တဝါကြီးပြောတယ်တောက်ချက်လာပြီးဂျာမျိုးမလုပ်နဲ့ပေါ့လေစဉ်းစားလို့ရှိကလာပြီးတော့သူ့မစားပါနဲ့ဉာဏ်မင်းကြီးကတော့အရှင်ဘုရားနဲ့ဓာတ်ပြီးမှတပည့်တော်နဲ့ကျွန်တော်ဆင်းရဲတယ်ဗျာဆိုပြီးတော့ဝမ်းမြောက်ဝမ်းသာရှင်မာကတ္တဝါကြီးပြုရတဲ့ဆောင်းကအလုံးကောင်းပါလေလို့ဝမ်းမြောက်ဝမ်းသာကျူးရပြီးတော့ဓာတ်ပြီးပြန်တက်သွားတယ်ဆိုရင်ဆက်တည်းတစ်ခုရှိတယ်အေးဒါကြောင့်မို့လို့ဓာတ်ပြီးမှဆိုလို့ရှိရင်အချင်းချင်းရှင်လိုက်တယ်ဆိုရင်ကိုယ့်ရဲ့သားနေအိတ်တာမဖြစ်ပေဘူးလား
ဖြစ်ပါလေခင်ဗျာ
ကိုယ်ရဲ့သားလေးမတားဆီးခြင်းတဲ့စိတ်ကလေးဖြစ်တာလို့ရှိရင်အိတ်ဆံကိုပေါ်လာတော့ကိုယ့်ရဲ့သားတော်မှာဆိုးတဲ့စိတ်ကလေးပေါ်လာလို့ရှိရင်အိတ်တရားဝင်လာအဲ့ဒီအိတ်တရားဝင်လာပြီးအတွက်အိတ်တရားဝင်နေတာချမ်းသာရတဲ့အစားမချမ်းသာဘူးတဲ့ဘေးရန်ကြီးကြားလာတယ်လို့မြတ်စွာဘုရားကအိတ်တမစ္စရိယသံဃောသနာဆိုပြီးတော့ဟောတာအေးမစ္စရိယဆိုတာလည်းတတ်တဲ့အချင်းချင်းပါမစ္စရိယကလူတွေရဲ့ပူများကိုရတာ။ဒါပဲလို့ဆိုတော့ဓာတ်တွေမှာလည်းဘုံတို့ကိုကြည့်ကြတာ။ကြည့်တဲ့အခါကျတော့နောက်ဘက်မှာကောင်းမှလို့သူ့ဘက်မှာမကောင်းပါသေးတဲ့ဆိုတဲ့စိတ်ဓာတ်မျိုးလေးပေါ်။အ အဲ့ဒါမိစ္ဆေယျဆွေထားမိလေးပေါ်လာလို့ခေါ်တယ်။အဲ့မိစ္ဆေယျစိတ်ကပေါ်လာလို့ရှိရင်ဘေးရန်ကင်းနေတော့လည်းဘေးရန်မကင်းဘူးတဲ့။နတ်ပြည်နရောကဆိုတာအဲ့ဒီသိတ္တမိစ္ဆေယျဖြစ်တယ်။မနောပရောဓိကဆိုတဲ့နတ်ပြည်အကြောင်းဘုရားရေဘာသာလာသုံးတယ်မှာမြတ်စွာဘုရားဟောတာရှိတယ်။ရှိကတ္တကအချမ်းရပြိတ္တတဲ့သူဘုံဘုံနဲ့ရှိကသွားတယ်။နောက်ကနာသားတယောက်ကထွက်လာတော့အဲ့ဒီနာသားကိုမြင်တဲ့အခါဘာဖြစ်လို့လဲခုနအိတ်တံဖြစ်မနာလို့မရှိစိတ်ဖြစ်။ဘယ်လိုမနာလို့မရှိစိတ်ဖြစ်တယ်လဲဆိုရင်အာဒီနာသားကကိဉ္စီခံနေတဲ့အချမ်းရတဲ့ကြောကြောဘောနဲ့သွားတယ်လို့ဆိုပြီးသူကနောက်ကနေပြီးကဲ့ရဲ့ဖြစ်တယ်ကျေပြည့်တယ်လို့ရှိကတ္တသားနဲ့ပြည့်တယ်ဒါငါကုသိုလ်ဆက်နဲ့ခံရတာမြင့်ဗာမနာလို့ရှိရမယ်ဆိုလို့သူကလည်းပြန်ပြီးတော့စိတ်ဆိုးတယ်ရှိကတ္တသားကစိတ်ဆိုးနောက်ကတ္တသားကစိတ်ဆိုးနတ်တွေကစိတ်ဆိုးလို့ရှိရင်သူတို့ယုတ်ခန္ဓာကိုယ်လေးတွေကအမြဲတမ်းလူတည်တဲ့အောင်မခံနိုင်ဘူးတဲ့ဘယ်လိုမခံနိုင်တာလို့ဆိုလို့ရှိရင်ဘုရားတရားချက်ကပြုလို့ပြည့်တယ်ထောမခဲလို့နေဦးမဲ့ထားရင်ဗာပြစ်ပါလို့အေးနတ်တွေရဲ့ခန္ဓာကိုယ်ကလည်းအမြဲတမ်းလူတည်တဲ့ကြောင့်စိတ်ဆိုးလို့ရှိရင်အဲ့ဒီနတ်ကပြေသွားတာလေအဲ့ဒါကိုမနောပရောဓိကနာလို့ခေါ်တယ်နော
်မှန်ပါပါခ
င်ဗျရှေးကနတ်သားကနောက်ကနတ်သားကမနာလို့ဖြစ်လို့ရှေးကနတ်သားကစိတ်ဆိုးတာကိုနောက်ကနတ်သားကပြန်ပြီးတော့စိတ်ဆိုးမယ်သို့မဟုတ်နောက်ကနတ်သားကမနာလို့ဖြစ်တာကိုရှေးကနတ်သားကပြန်စိတ်ဆိုးမယ်ဆိုရင်အဲ့ဒီစိတ်ဆိုးမှုနှစ်ခုပြန်ပြီးတော့ငါကနေကာရရာမိဘမနာလို့ရှိရမလဲလို့ဆိုပြီးအချင်းချင်းဒေါသတွေတောက်လောင်လာတဲ့အခါကျတော့အဲ့ဒီနတ်သားနှစ်ခုလုံးဟာဒေါသရဲ့ခံအောင်ခံရပြီးတော့ချက်ချင်းဆိတ်ဆုံးသွားကြတာ။နတ်ဆိုတာကခန္ဓာကိုယ်ကအမြဲတမ်းတည်ွေ့တယ်၊ရုပ်ခန္ဓာကိုယ်ကအမြဲတမ်းတည်ွေ့လို့ဒေါသကြီးလောင်လိုက်တာနဲ့တခါရင်ပြီးတော့လေးပြန်ငြိမ်းသွားတယ်လို့အတူပါချမ်းမြောက်မကျန်ဘူးလို့ပြောတာမဟုတ်ပါဘူး။လာပါဗျာပြောက်သွားတာဒီတိုင်းပြောက်သွားတာအဲကြောင့်လို့ငါသေးတိုင်းဆိုတော့မရှိဘူးပေါ့ဗျာလူပြန်မှာလူသေးတိုင်းရှိတာပေါ့နော
်မှန်ပါပါဗျ
ာအဲသူတို့စီကတော့ရေငွေလို့ပါလို့ရှိဖို့မရှိဘူးသေသွားတာတဲ့ကလည်းပြောက်သွားရောနတ်ခန္ဓာကအလုံးစုကကမ္မစရုပ်တွေဒုက္ခနာကိုကျတော့အဲ့လိုပေါ့မြုပ်ချမ်းနေတော်ရောခံနိုင်တယ်ဒီကဒေါသဖြစ်နေမျက်နှာကနေတော့နေသွားတာပေါ့အသားကတော့ဆက်ဆက်တော့နေသွားတော့မဖြစ်ဘူးကွာနော်မှန်ပါပါခင်ဗျာ
ဒ
ုက္ခနဲ့ဒီကချမ်းတော့အေးညွှန်းသောမြာကတရားမင်းကြီးရေမေကောမှာရှိရအန္တရာယ်ကင်းခြင်းတဲ့ယံကင်းခြင်းလေဆိုပြီးတော့တတ်မာရယာယံမကင်းကြပါဘူးဘာကြောင့်မှလဲလို့ဆိုတော့မြတ်စွာဘုရားတဲ့ဂိမ်းကိုရောယံကအိသံမစ္စရိယာဆိုတဲ့တရားတစ်ခုနောက်ကိုနေရာတော့ရဘူးလို့ဒီလိုဖြေတော့တရားမင်းကြီးကသဘောကျတာကိုအရှင်ဘုရားတဲ့ဖြတ်ပြီးတော့မေးပြတယ်ဒီအိသံစရိယာဆိုတာဘာကြောင့်ဖြစ်တာလဲအိသံစရိယာကိဉ္စီကံအိသံစရိယာဘယ်နဲ့ရှိလို့တော့တကယ်ရှင်တော်ပြတရားအိသံစရိယာအိသံစရိယာဒီကိဉ္စီကံအဘယ်နဲ့အကြောင်းတရားရှိပါသနည်းကိစ္စတော့အဘယ်ကစာပြီးတော့ဖြစ်လာပါသနည်းဤသို့သက်သောတရားမင်းသည်အကောစီဤကောင်းမှုစွာမသိဉာဏ်တရားထားခဲ့ပါပြီသတိသာ
သာ
သာသာသာဣဒ္ဓမစ္စရိယကဘာသာစလာတာလို့ညာတဲ့ဘာကြောင့်ဣဒ္ဓမစ္စရိယဖြစ်တာလို့ကိဉ္စမေတ္တိဣဒ္ဓမစ္စရိယဟောဒီကိဉ္စမေအမတိဣဒ္ဓမစ္စရိယနာဟောဒီကိတ္တမေကံတေယောတိသတိရှိခဲ့သောဣဒ္ဓမစ္စရိယဣဒ္ဓမစ္စရိယမိခေါတိဖြစ်ပါသည်ကိတ္တမေဝေတယတိအတ္တိမရှိခဲ့တဲ့အခါမှာဣဒ္ဓမစ္စရိယဣဒ္ဓမစ္စရိယဒီနာဟောတိမဖြစ်ပါသည်ဘာဖြစ်လို့ဒီဣဒ္ဓမစ္စရိယဖြစ်လာတာလဲဗျာဘယ်တရားချုပ်ပြီးတော့ဣဒ္ဓမစ္စရိယမဖြစ်တာလဲဗျာမြတ်စွာဘုရားရဲ့ဂိုရုံများရှောင်ထားတဲ့အခါမှာမြတ်စွာဘုရားတကယ်ဂိုရုံများကပိယာပိယပဗလာဣဒ္ဓမစ္စရိယပိယာပိယနိဒာန ဒီဝါလုံးမြင့်ရသရမင်းအိဒါမစ္စရိယအိဒါမစ္စရိယဆိုတဲ့တရားဒီပြာပိယအိဒါနာချစ်ချင်းမုန်းခြင်းလို့ဆိုတဲ့အကြောင်းတရားနဲ့အခြေခံရှိတဲ့ပိယအပိယချစ်ချင်းမုန်းခြင်းဒီနှစ်ခုဝဲနေလို့အိဒါမစ္စရိယဖြစ်တာဟာဒီတရားကြီးမြေပြေတော်ပြိတ္တလို့စဉ်းစားကြည့်ကိုယ်စိတ်ထဲမှာအယောင်တစ်ခုနဲ့ခုလူနဲ့ယောက်ဆိုတာအယောင်တစ်ခုဆိုလို့ရှိရင်ဒါလေးတော့ခြိုက်တယ်ဒါလေးမခြိုက်ဘူးလူဆိုလို့ရှိရင်သူ့တော့ချက်တယ်သူ့တော့ကောင်းတယ်ဘယ်လိုမရှိဘူးလ
ား
ဖြစ်ပါရဲ့ဗျာအဲ့ဒါကိုချစ်ချင်းမုန်းခြင်းခြိုက်ခြင်းမခြိုက်ခြင်းဆိုတာလေနှစ်ခုကွဲနေတဲ့အတွက်ကြောင့်အဲ့ဒါကိုသိရစမ်းတာလားကျင်းကြီးရဲ့ဆောင်းမယ်ဆိုရင်အိဋ္ဌာမစ္စရိယမာနံဟုတ်လားမှန်ပါဗျာစိတ်ကင်းမှဓာတ်ရောက်ကြတယ်ဓာတ်ရောက်ချင်ဓာတ်လေးကနှစ်သက်ဆိုင်ရာဓာတ်လေးကတော့နှစ်သက်ဆိုင်ရာမကောင်းဘူးလို့ဆိုရဲပြည့်ရပြည့်ရချစ်ချင်းမုန်းခြင်းဆိုတဲ့ဒီစိတ်သဘောဓာတ်နှမျိုးကိုပြောင်းနေတာမဟုတ်လို့အိဋ္ဌာမစ္စရိယဖြစ်တာတဲ့ဒီလေကိုမကြိုက်တဲ့ပုဂ္ဂိုလ်များတော့အပိယမကြိုက်တာကိုအိဋ္ဌာဖြစ်တယ်အာဒီလိုကိုခင်ခံနေပြုလို့ချင်းကြီးနေတာပါဟောအဲ့ဒါဖြစ်တယ်လေမစ္စရိယကတော့ကိုကြိုက်တာလေးကိုကြည့်နေကိုနစ်တဲ့တာလေးကိုကြည့်နေကိုနစ်တဲ့သဘောကြတဲ့အရာလေးကိုများအောင်မရှိစေချင်ဘူးအဲ့ဒါလို့အရာဝိပ္ပမလေးကြိုက်မကြိုက်နဲ့ကိုလူပေါ်မှာလည်းချစ်ချင်းမုန်းခြင်းဆိုတဲ့ဒီအရာနှစ်ခုပွဲပြားနေတာကြောင့်လို့အိတ်တာပစ္စည်းရဖြစ်ရတယ်လို့ပြောဆိုတာ။ဒီအပြင်ချစ်ချင်းမုန်းခြင်းဒီတည်းရှိခဲ့တော့အိတ်တာပစ္စည်းရအိတ်တာပစ္စည်းရတရားဒီဘောဒီစဉ်းစားနေပြီဖြစ်ပေါ်ရပါပြီ။ဒီအပြင်ချစ်ချင်းမုန်းခြင်းဒီအတ္တိမရှိပြီအပြင်ချစ်ချင်းမုန်းခြင်းဒီအတ္တိမရှိခဲ့တော့အိတ်တာပစ္စည်းရအိတ်တာပစ္စည်းရဒီနာမောဒီမဖြစ်နိုင်ပါဘူး။ဘဂဝါရှင်ဘုရားတော်၌ရှင်တော်မြတ်ဗျာသည်အဝေါ်စာကောင်းစွာပဲဟောကြားတော်မူခဲ့ပါသည်တည်းသာသုတာသာသုတာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာအဲ့ဒါကြီးအဲ့ဒါမစရိယာကြောင့်ဘာကြောင့်ဖြစ်တာလဲဗျာ။ကြိုက်မကြိုက်ဆိုရဲနှစ်ခုကွဲတာဘာကြောင့်ဖြစ်လဲ။အဲ့ဒါမစရိယာကကြိုက်မကြိုက်နှစ်ခုကြောင့်ဖြစ်တယ်ဆိုလို့ရှိရင်တဲ့ဒီကြိုက်မကြိုက်နှစ်ခုကြောင့်နှစ်ခုကဘာကြောင့်ဖြစ်တာလဲဆိုလို့မြတ်စွာဘုရားကလူအင်းဆန္ဒကြောင့်ဖြစ်တာပါ။ကြိုက်တယ်ဆိုတာလည်းလူရဲ့ဆန္ဒမကြိုက်ဘူးဆိုတာလည်းလူရဲ့ဆန္ဒပဲ။ဆန္ဒရင်ကိုပြောင်းနေတဲ့အတွက်ကြောင့်ကြိုက်မကြိုက်ဖြစ်တာ။ဒီစိဝတ္တုလေးတစ်ခုလည်းနေရှိပြီ။တယောက်ကကြိုက်တယ်၊တယောက်ကမကြိုက်ဘူး။ဘာလို့လဲ။စိတ်ဆန္ဒမပြုလို့ပါဗျာ
။
ဟုတ်တ
ယ်။မှန်ပါဗျ
ာ။အေးနေ့စဉ်မှာလေးတော့တချို့ကအဝါရောင်ကြိုက်တယ်၊တချို့ကအမီရောင်ကြိုက်တယ်၊တချို့ကပန်းရောင်လေးကြိုက်တယ်။ဘာလို့လဲ။ဆန္ဒရင်မပြုလို့ပါ။ဒါကြောင့်မလို့ပြာပြာဆန္ဒမိဒါနပြာပြာချစ်ချင်းမုန်းခြင်းဆိုတာကကြိုက်မကြိုက်ဆိုတာသံဃာတိဒါနသံဃာကိုအခြေခံပြီးဖြစ်ပါလေ။သံဃာသံဃာတိတိရှိခဲ့သောပြည်ရပြန်ချစ်ချင်းမုန်းခြင်းဒီဟောဒီဖြစ်၍သာမပေရော၏။သံဃာသံဃာတိယတိဖြစ်ရှိခဲ့သောပြည်ရပြန်ချစ်ချင်းမုန်းခြင်းဆိုတာနာဝတိမဖြစ်နိုင်ပါလေ။ဘုရားဝါရှိဖို့တော်လည်းရှင်တော်ပြဗျာသည်အဝါစာကောင်းစွာမတည်ခေါ်ကြတော်မူခဲ့ပါပြီတည်း
မာသုသာသု
သာတရားမင်းကြီးကရှင်းပါလိမ့်မယ်ဆန္ဒရမတူကြလို့ကြိုက်တယ်မကြိုက်ဘူးဆိုတာဖြစ်ရတယ်ဒါပေမဲ့ဒီလိုဆန္ဒရမတူတာကြတော့ဘာလို့ဖြစ်တာလို့မြတ်စွာဘုရားကသံတော်ဝိတ္တကာနိဒါနောသံတော်သံဃာဆိုတာဝိတ္တကာနိဒါနောအတွေ့အော်မှာအခြေခံဖြစ်နေတယ်။သံဃာမဖြစ်တဲ့စဉ်းစားလို့ဟုတ်တယ်မဟုတ်လား။ဒါက လေးကလှတယ်ဒါလေးကမလှဘူးဆိုတာစဉ်းစားလာတယ်ဒီအောင်ကြီးကတော့အေးတယ်ဒီအောင်ကြီးကတော့ကူတယ်ဆိုပြီးတော့ကူတယ်လို့ပြောရောမဆိုင်ဘူးပေါ့အေးတယ်လို့ပြောရောကြိုက်ညာတာပေါ့ဟုတ်တယ်
မှန်ပါပါ
ခင်ဗျာအဲ့ဒါဝိကျက်ကလို့ခေါ်တယ်အတွေးပေါ်မှာပူတည်ပြီးတော့ဆန္ဒပြောကြတာကသန္တော်သန္တော်ဒီမိတဲ့ကာလီကတော့တွေ့တော်ချင်းမြင်အကြောင်းရင်းရှိပါလေတော့ဝိတဲ့ကိဝိတဲ့ဒီတိရှိသောသန္တော်သန္တော်ဒီဟောဒီစဉ်စစ်မဲ့ခြင်းဖြစ်ပါလေတော့ဝိတဲ့ကိဝိတဲ့တရားဒီအတ္တိမရှိခဲ့တော့တွေ့တော်မှုမရှိတဲ့အခါမှာသန္တော်သန္တော်ကိုပြောင်းမှုဒီနာဟောဒီဖြစ်နိုင်ပါလေခင်ဗျာဘဂဝါရှင်ဘုရားလည်းခင်ရှင်တော်မြတ်ဗျာဒီအဝါစာကောင်းမှုစမသိခွင့်ကြတော်မူခဲ့ပါလေသတည
်
ဤသူတို့စဉ်းစားမှုကသံဃာကိုဖြစ်ပေါ်စေတာဖြစ်တယ်အရှင်မြတ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပါဘူးဒါဖြင့်ဒီတွင်းတော်မှုဆိုတာကဘာကြောင့်ဖြစ်လာတာလဲဘုရားတခုပြီးတခုပေးပါတယ်ကြံနေရနော်အဲဒီတွေ့တော်မူကဘာကြောင့်ဖြစ်လာလဲဆိုတော့အေတွေ့တော်မူကျေနောပါပင်းစာတင်ညာသင်္ခါတိဒါနပါပင်းစာတင်ညာသင်္ခါတိဒါနပါပင်းစာဆိုလားစန္ဒမာနဒိဋ္ဌိသံတရားကြီးကိုချက်တင်တဲ့တရားကုန်မျိုးပါပင်းစာသို့တော်ဒီနေရာမှာတဏှာကိုအဓိကထားပြီးလို့ဆိုတော့ပြောပါရစေလူချင်းနဲ့ကြောကြတဲ့စိတ်ထဲမှာတဏှာနဲ့တမတ်ချက်ကလေးလူချင်းစရာကြွတံမှုနဲ့တမတ်ပြီးတော့ဒါကကောင်းနေတယ်ပြည့်စုံစရာကောင်းတယ်လူချင်းစရာကောင်းတယ်လို့ဆိုတဲ့စိတ်ထဲမှာအမှတ်သားမှုတင်ညာလေးကိုပပ္ပစ္စတင်ညာလို့ခေါ်တယ်တဏှာအတွေးအင်းနဲ့တဏှာသဘောတရားနဲ့မှတ်ထားတဲ့စိတ်ရဲ့အမှတ်သားမှုကလေးကအတွေးတွေများလာဖို့အတွေးတွေမတူဖို့အတွက်ဖြစ်ပေါ်လာတယ်။အဲ့ဒီအတွေးတွေမတူတာဟာပါပင်စတင်ညာလို့ဆိုတဲ့တဏှာနဲ့ရှင်တွဲလာတဲ့အမှားအသားကြောင့်ပဲဖြစ်တဲ့တဏှာနဲ့ရှင်တွဲလာတဲ့အမှားအသားကိုအခြေခံပြီးတဲ့ကလာဝိတ္တကလို့ဆိုတဲ့အတွေးတွေတယောက်နဲ့တယောက်မတူကြဘူး။ယေရှုကအဲ့ဒါဖြေတော့ဒါကြောင့်မင်းကြီးကအရှင်ပြားလက်အဲ့လိုဆိုလို့ရှိရင်ဟောဒီပပင်းစတင်ညာလို့ဆိုတဲ့ဒီလိုစိတ်ကြဲကဆွမ်းမှန်ထားတဲ့တဏှာနဲ့တွဲပြီးတော့ဆွမ်းမှန်ထားတဲ့သဘာဝတရားတွေကိုလုံရောက်တဲ့အချင်းစင်ကြတော့ဘာကျင့်ရမလဲတရားဒီကြောင့်ဒီတတ်ကြီးနဲ့တတ်တယ်ကသရုပ်သက်သားတွေထဲမှာအချင်းချင်းတဏှာအတွေးနဲ့စိတ်မှန်တာဒီဥယျာဉ်လေးကလှတယ်ဒီယထာလေးကလှတယ်ဒီဘိမှန်ကလှတယ်စိတ်ထဲမှာဆွမ်းမှန်တာဒီအယောင်ကလှတယ်တဏှာအတွေးလေးနဲ့ဆွမ်းမှန်တာနော်အဲဒီဆွမ်းမှန်တဲ့တင်ညာလေးပျောက်သွားတဲ့အခြင်းမျိုးပျောက်သွားဘယ်လိုချင်းရမလို့လို့ဆိုတော့မြတ်စွာဘုရားကတရားမကြီးကိုဝေဒနာကံထမ်းကိုဟောတယ်အဲဒီချင်းဝိရဏဥပဒနာကံထမ်းကိုဟောတယ်။နတ်တွေဆိုတာကသူကသိပြီးတော့ဉာဏ်ချက်တဲ့လူတွေနဲ့တူတယ်။ဘာလို့လဲဉာဏ်ချက်တော့ဆိုတော့သူ့ရဲ့ခန္ဓာကိုယ်ကလူတွေရဲ့ခန္ဓာကိုယ်ကျတော့ဒေဟုတိခြေကိုသလိတ်တို့ဆိုတဲ့ဖြစ်တည်ရှိရှိတော့လူတွေကကျုပ်ခန္ဓာကိုယ်ကသိပြီးတော့အကြည်ဉာဏ်မသန့်ရှင်းမသန့်ရှင်းရဲ့အတွက်ကြောင့်စိတ်မှသွားပြီးတော့အငြိအကျေးကြီးဖြစ်တယ်။ဒါကြောင့်ဘုံဉာဏ်နဲ့ဒီတော့မထက်ဘူးဒါရေဝရကိုပြောတော့တို့တို့လူတွေဉာဏ်ချက်ပြီဆိုလို့ရှိရင်လည်းနတ်ကလိုက်ပြီးတော့မပြေဘူးနော်မှန
်ပါပါ
အဲဒီလိုပဲဆိုလို့ရှိရင်ဒီလူကဘာဖျားချက်လဲဟိုနတ်ကဖျားမှာမဖြစ်သေ
း
ဘူးမှန်ပါပါဘာလို့ပြည့်ပြီလူတွေချက်ပြီဆိုလို့ရှိရင်နတ်တွေလည်းလူများတော့တို့တို့ရေဝရအားဖြင့်ပြောမယ်ဆိုလို့ရှိရင်နတ်တွေရဲ့ခန္ဓာကိုယ်ကသန့်ရှင်းစင်ကြယ်လာကြောင်းလို့အသိဉာဏ်နဲ့နတ်တွေကပို့ပြီးတော့ဖြစ်ကြတယ်ကျေကျေကျေရှိကြလူတွေပုံပြီးချက်တို့လူတွေတော့တတိကြဘူးမကောင်းဘူးလေလူတွေကလက်တွေကိုတတိကောင်းတယ်ဉာဏ်ကဖြတ်တာတတိမကောင်းဘူးလို့ဆိုတာဒါမျိုးတတိမကောင်းတာလို့ဆိုတာလက်တွေမှာပျော်စရာအာရုံတွေကအများကြီး ပြောစရာအာရုံများနေဖို့မိမိသွားတယ်ဘုရားကောင်းတဲ့တရားတွေဆိုလို့ရှိရင်ခဏလေးနဲ့ပြောပြသွားတယ်ဉာဏ်မင်းကြီးကိုယ်တိုင်ကိုယ်ပဲတစ်ခါတော့လူပြေတာပြီးတော့မဟာဒနာသင်္ခေယတုံးတဲ့ပတ်သက်ပြီးတဏ္ဍသင်္ခေယဝိဘုဒ္ဓတဏ္ဍကုန်ပြီးတော့လွတ်သွားတဲ့တွေ့ရလူကြောင့်တရားနဲ့ပတ်သက်ပြီးမြတ်စွာဘုရားကိုလာလျှောက်ရှောက်တော့မြတ်စွာဘုရားကခေါ်လိုက်ခေါ်လိုက်တော့လောကြပြီးတော့သာလို့ခေါ်ပြီးတော့ပြန်သွားတယ်အဲဒီချိန်မှာမြတ်စွာဘုရားခေါ်တော့ဘေးနဲ့ဆက်မှရှိတဲ့ရှင်ဘုရားကဘုရားခေါ်တဲ့အတန်ကိုကြားလိုက်ဘူးတရားမင်းကြီးကသာလို့သာလို့ဆိုတော့မှရှင်ဘုရားကြားတယ်ဘာဖြစ်လို့ကြားလဲဆိုတော့မြတ်စွာဘုရားကဒီလူကိုခေါ်ရင်ဒီလူပဲကြားတယ်တဲ့ကြားလိုက်ပြန်ကြားဘုရားရဲ့အတန်နော်ဆန္ဒပါဘုရားဘိက္ခာဆိုလို့ရှိရင်ဥပမာအချက်ဆက်မလုပ်ဘူးလေဘိက္ခာတောင်းချင်ရှိတဲ့ဆိုဟိုးနောက်တော့မှလူကြည့်အောင်ဒါပဲလေအတန်ပြောချားရတယ်ရှင်းလုံးမထိုင်တဲ့လူချားရတယ်နောက်ဆုံးကထိုင်တဲ့လူမချားရတဲ့မျက်စောင်ရအစွမ်းတဲ့ကိုယ်ပေါ့နော
်ဆန္ဒပါဗျာ
တမြေလုံးနာပေါ့မျက်စောင်ရတဲ့အစွမ်းကိုယ်ကဖြစ်တယ်လို့ရှိတယ်အေးဒီပုဂ္ဂိုလ်ကိုခေါ်နေတယ်ဆိုရင်ကျန်တဲ့ပုဂ္ဂိုလ်ကိုမချားရတာမျိုးရှိတယ်အဲ့ဒါကြောင့်မလို့ရှင်မောက်ဘက်ကမချားနိုင်ဘူးကျမ်းစာကြီးသာလို့ခေါ်လိုက်တော့သာလို့လည်းကြားတယ်နဲ့သာလို့ခေါ်တော့ဘာဖြစ်ရမလဲဘောပဲ။နာခြင်းမှာကျမ်းစာကြီးကသာလို့ခေါ်ပြီးချင်းချင်းပြန်သွားတယ်ဆရာကလည်းနတ်ကြီး။ချင်းမောင်မှာသာအေးမျက်စောနဲ့စီသွားလျှောက်ပြီးဘုရားကပြန်ဟောနေတယ်ဘုရားကပြန်နေတယ်သူလည်းထပ်ပြီးနတ်ကြီးလိုက်သွားတယ်။လိုက်တော့ဘုရားကကျမ်းစာကြီးရဲ့ဥယျင်ထဲရောက်တယ်။နတ်ဘိရဒ္ဓတဲ့ဘုရားသစ္စာဒီမှာတော့တောင်းပြီးကြီးနေရပြီဟုတ်ကဲ့
ပါလားပါဗျာ
အဲ့ဒီကွဲသမီးတွေရောက်လာတဲ့အခါကျတော့ရှင်မဂုဏ်ကကြွလာလာတယ်ပြင်တရားမကြီးကသူအတိလိုက်တယ်အေးခုနကဘုရားတရားကိုဟောခဲ့တာအဲ့ဒါကိုမေးလို့လိုက်လာတာနေမှာဆိုသူစိတ်ကျတော့ဘုရားရှင်အာမတရားနာခဲ့တာပါလေဘုရားစိတ်သားတော့ကြည်အောင်ကိုကြီးတို့တရားကျင့်ကြတယ်တရားမြတ်ပြိတ္တကခုတရားကွဲကနေထပြန်ဆိုရင်မမိဒီပါရီပါဘာဖြစ်လို့တရားကတော့တာသိတာတရားကြီးကလည်းမေ့သွားတယ်မေ့တော့မှဘောကွယ်လိုက်တယ်ကနန္ဒမဥယျာဉ်ကြီးဆိုတာမြင်လိုက်တာလည်းပဲစိတ်ထဲမှာချီးမြှင့်ပြီးကျန်တဲ့အကုန်လုံးပြီးဘယ်တော့ဒီရောက်မေ့လို့ဆိုရင်နန္ဒမဥယျာဉ်ကဒေဂန်ကြီးနဲ့တည်းကနန္ဒမဥယျာဉ်နဲ့ဆွဲခေါ်သွားရင်ဒီမှာတော့မေ့သွားတယ်အဲ့ဒါတော့ပြောရအောင်ဟုတ်တယ်
ပါ
လာပါဗျာ။ဒေဂန်ကြီးနဲ့တည်းနိုင်တော်ဥယျာဉ်နဲ့ဆွဲခေါ်သွားကြတာ။ဥယျာဉ်နဲ့ကြောင်းတဲ့အခါကျတော့ဥယျာဉ်ရဲ့အနာဘကိုချိန်ရင်းနဲ့သိဖို့ရတဲ့ခဏတော့ပြေးသွားတယ်။ဒါကြောင့်ကြီးလည်းအဲ့လိုပြေးဆိုတော့ရှင်မောင်ကလည်းတည်းပြီးတော့ပြေးတယ်။မရဘူးတွေးလို့မရတဲ့ရှင်မောင်ကတော့ဝိဇ္ဇာတန်နန်းတက်တက်ကြီးကိုပြီးတော့နန်းပြက်သွားပြီးတော့အဲ့နန်းတက်တက်ကြီးကိုလိုက်ပြရ။နန်းတက်တက်ကြီးရဲ့ကြီးတဲ့ခန္ဓာကိုယ်ကိုလိုက်ပြီးတော့ပြရ။အဲ့ဒီမှာရှင်မောဂလာတိခဏံပြီးတော့လိုက်ကြည့်နေပြီးတော့ကဲဒီတိုင်းတော့ကမေးလို့ရမှာမဟုတ်ဘူးရှင်မောဂလာကခုနကဘုရားတရားသင်ခန်းနဲ့ပတ်သက်ပြီးဘုရားဗတရားဟောလို့ဆိုတော့ဇာမင်းကြီးကပြည့်ပဲနဲ့နတ်ပြည်ရဲ့အလှအပကိုရှင်းပြနေတဲ့အခါရှင်မောဂလာကဒီတိုင်းနေလို့တော့ပေါ်တော့မှာမဟုတ်ဘူးဆိုပြီးတော့ဇာမင်းကြီးဝင်စားပြီးဘိုးတော်နဲ့ဝိဇ္ဇာနဲ့ပြတ်တက်ကိုဆွဲလွှတ်လိုက်တဲ့အခါကျကြောက်စိတ်ဝင်သွားတာအဲ့ကြောင့်နော်တရားလည်းကြောက်တာပဲလေအဲ့တော့ဝိဇ္ဇာနဲ့ပြတ်တက်ကြီးကိုတုံ့ဆာတော့လွှတ်လိုက်တဲ့အခါကျတော့တရားမကြီးကနှံ့ချန်သွားပြီးတော့အဲ့ဒီတော့တရားပေါ်လာတယ်ခုနပြောနေတယ်ကွာမေးအဲ့ဒီကျတော့မရှိမှာမဟုတ်ဘူးကထပ်ပြီးတော့ပြေးတယ်ဘုရားခုနဗာမီးယားဟောတာတော့ဆိုတော့အဲ့ကျတော့သူရှင်းပြီးတော့ပြောတယ်အေးဒါကြောင့်ဘုရားနတ်တွေဆိုတာတတိယအလုံးမေးနိုင်တယ်တဲ့ဉာဏ်ချက်တော့လည်းတတိမေးကြတယ်ပြမတ္တမနတ်ရဲ့ကောင်းဘုံအာယုန်ကပြမတ္တမပြားတယ်ပြမတ္တမဟိုဆွမ်းအားရဲ့ဖြစ်တယ်ပေါ့ဒါကြောင့်ဘုရားဉာဏ်ဉာဏ်မေးတယ်သူပြောအေးတရားမင်းကြီးကိုရက်ဆောင်ပြားတယ်ခေါ်တော်များကဉာဏ်ချက်လို့ဝေဒနာကမ္မထံကိုခေါ်တယ်နတ်တွေဆိုတာအယုန်ဒီပေါ်မှာခန္ဓာမှုကပို့ပြီးတော့ပြားကြတယ်။ယာမီပြောကြောင်းမြတ်စွာဘုရားလည်းကိုရောမြတ်ကဝါပြောင်းမှုဆိုတဲ့သောမနာသဝေဒနာဝါနေ ဝမ်းမြောက်မှုလည်းမဟုတ်ဝမ်းနေမှုလည်းမဟုတ်တဲ့ဥပိ္ပခာဝေဒနာအဲ့ဒီဝေဒနာ၃မျိုးကိုငါဗျာဟာသောတဏ္ဍဝေဒနာဝမ်းမြောက်မှုနဲ့ပတ်သက်ပြီးတဲ့ကာလမိမိရဲ့ဉာဏ်နဲ့နှလုံးထဲမှာထားတဲ့သောတဏ္ဍရှိတယ်လို့မထားတဲ့သောတဏ္ဍရှိတယ်ဝမ်းသာတယ်ဆိုတော့ဝမ်းသာတယ်အကောင်ဦးတဲ့တချို့ဝမ်းသာတာမထားတဲ့တချို့ဝမ်းသာတာကြတော့ထားတယ်ဝမ်းနေတဲ့ဆိုတဲ့နေရာမှာလည်းတချို့ဝမ်းနေတာကထားနေတယ်တချို့ဝမ်းနေတာမထားနိုင်ဘူးဒီလိုရှိတယ်ဆိုရင်အခွင့်အခါဝေဒနာဝင်တယ်တချို့ကဖြစ်စေတယ်တချို့ကမဖြစ်စေဘူးဖြစ်လာလို့ရှိရင်ပြန်ဖို့ကြိုးစားရမယ်ဒါနဲ့ဝမ်းသာမှုကဘယ်လိုဝမ်းသာမှုမျိုးထားရမလဲလို့ဆိုတာကိုမြတ်စွာဘုရားကရှင်းပြောတာရှင်းရှင်းလေးပဲဟောပါတယ်မြတ်စွာဘုရားကအေးဝမ်းသာမှုဆိုတာဒီလိုဝမ်းသာမှုကိုအကြောင်းပြုပြီးတော့အကုသိုလ်တရားတွေတိုးပွားပြီးတော့ကုသိုလ်တရားတွေဆွေးလို့ပြပြောင်းတဲ့ဆိုရင်အဲ့ဒီဝမ်းသာမှုမျိုးကိုထားနိုင်ဘူးအကုသိုလ်ဖြစ်တဲ့ဝမ်းသာမှုမျိုးကိုထားနိုင်လို့ဒီလိုပြောတာနော်ကံကအယုန်ကိုကြည့်ပြီးတော့စိတ်ထဲမှာကြည်ယူပြီးတော့ဝမ်းသာနေမယ်ခိတ္တသမီးနားထောင်ပြီးတော့ဝမ်းသာကြည်ယူနေမယ်မွေးကြိုင်ရတာလည်းရှုချက်ပြီးတော့ဝမ်းသာချီးကျူးနေတယ်။ကောင်းတဲ့ရတာလည်းစားပြီးတော့ဝမ်းသာချီးကျူးနေတယ်။ဖြည့်ပြည့်လေးကိုဆွဲပြီးတော့ဝမ်းသာချီးကျူးနေတယ်ဆိုလို့ချင်းအဲ့ဒီဝမ်းသာချီးကျူးမှုမျိုးဒီလောဘနဲ့ရှင်တွဲနေတော့အကုသိုလ်တွေတိုးနေတာကုသိုလ်မဖြစ်ဘူးခဲ့။အဲ့ဒါမျိုးကိုဆက်ပြီးတော့ထားနေလို့ဆိုအဲ့ဒီဝမ်းသာမျိုးကိုရထားနေတယ်ပေါ့နော်။သေဝိတ္တကအသေဝိတ္တကမမီဝဲတဲ့ဝမ်းသာမျိုးကဲဓမ္မကောင်းလို့ရတဲ့ဝန္တာမှုမျိုးသီလဆောင်ပြီးရတဲ့ဝန္တာမှုမျိုးတရားမှနားရတဲ့ဝန္တာမှုမျိုးအလူတန်ပြည့်ပြီးရတဲ့ဝန္တာမှုမျိုးစသဖြင့်ကုသိုလ်တရားတွေတိုးပွားတဲ့ဝန္တာမှုမျိုးကျတော့ဆက်ပြီးတော့မိဝဲတဲ့မှာလေဟောမြတ်စွာဘုရားကတရားမင်းကြီးကိုအဲ့ဒီဝန္တာမှုကိုအမျိုးခက်ပြီးတော့ဟောဝန္တေဆိုတဲ့ဒေါနတာနဲ့ပတ်သက်ပြီးတော့လည်းပဲကံကိုအာရုံတွေလည်းဆုံးရှုံးသွားတယ်ဝမ်းနေသွားတာခြေခွဲသွားတာဒါလေးကအဆုလို့ဒီထပ်ဖြစ်တာဖြစ်သွားတော့ဒီလိုဒေါသကပြောလို့မပြေဝဲတဲ့ဘုရားတဲ့ဘုရဲ့အေးသူများတွေညာတာဖြစ်တယ်ဘာမဖြစ်ရကောင်းနေလားမဖြစ်ရလို့စိတ်ထဲမှာမကြည်မနှက်ဖြစ်တယ်ဒီလိုကတရားဝင်သွားတာမတော်နိုင်လို့မကြည်မနှက်ဖြစ်တယ်ကုသိုလ်ရေးရတဲ့အတက်ကစိတ်ထဲမှာမကြည်မနှက်ဖြစ်တယ်ပြောကြတာအဲ့ဒီဝမ်းနေမှုပြောတာထားတယ်လေဟုတ်ကဲ့မှန်ပါပါဗျာ။အတိတ်ကတော့ဒီဝမ်းနေမှုကကောင်းတဲ့ဘက်ကိုဥတည်သွားတာဟုတ်။မှန်ပါ။ကောင်းတဲ့ဘက်ကိုဥတည်သွားတာဖြစ်တော့ရအဲ့လိုဒေါမနတာပြောလို့တော့ဒီဝဲနဲ့ဥပိ္ပခာရဲ့ချို့တူပဲ။နိတိရှိတဲ့ဥပိ္ပခာတချို့ကအာကုသူတွေပြောပွားပြီးကုသူတွေရောသွားပါရင်ဒီလိုမျိုးမထားတဲ့ဘူး။အာကုသူတွေရောပြီးတော့ကုသူဘက်ကတိုးတက်လာတဲ့ဥပိ္ပခာမျိုးရှိဒီဝဲနဲ့လည်းရသော်များဝိရဏနဲ့ပတ်သက်ပြီးတော့ဒီလိုအချင်းအားဖြင့်တရားမင်းကြီးကိုဝိရဏကထမ်းကိုဟောအဲ့လိုဟောတော့တရားမင်းကြီးကအရှင်ပြေအရှင်ပြေဟောလိုက်တဲ့သဘာဝတရားတပည့်တော်သဘောပေါက်ပါပြီအန္တရာယ်နဲ့လည်းပြည့်တော်ပါဘူးဒီလိုဝိရဏကမထမ်းကိုရှုမှတ်ပွားများလို့အချင်းအားလေးကိုဟောတယ်နော်ဘုန်းကြီးတရားကြီးပဲဆိုတော့ဒီပြည့်တဲ့ခုစိတ်ထဲမှာဝန္တာလေးချင်းလို့ရှိတယ်ဒီဝန္တာကအာဟုတို့နဲ့တွဲနေသလားကုသိုလ်နဲ့တွဲနေတာမထားစင်တာလို့လို့ပါဟုတ်ကဲ့
မှန်ပါပါ
လောဘနဲ့တွဲနေတဲ့ဝန္တာမျိုးဆိုဆက်မဖြစ်စေလောဘနဲ့တွဲနေတဲ့ဝန္တာမျိုးဆိုဆက်ပြီးတော့မဖြစ်စေတဲ့ကုသိုလ်နဲ့တွဲနေတဲ့ဝန္တာမျိုးဆိုဆက်ဖြစ်စေလို့ပြောတာနော်မှန်ပါပါလောဝန္တာမှုနဲ့ဆက်တယ်လားလို့ရှိရင်လည်းကိုယ်ဝန္တာမှုကိုဆက်စစ်ကြည့်လိုက်ဟောဝမ်းမြောက်မှုဒီကာမဂုဏ်အာရုံတစ်ခုရှိနေဆုံးရှုံးသွားလို့ဝမ်းနေတာလားဆိုရင်ဆက်ပြီးတော့မဖြစ်စေနဲ့တရားဓမ္မမရလို့ဝမ်းနေတာလားဆိုရင်တော့ဒါအကောင်းတဲ့ဘက်ကိုဆွတ်ဆောင်နိုင်တာဖြစ်တော့ကြောင့်ရှိတဲ့အဲ့ဒါကိုဆွတ်လို့ရတယ်နော်မှန်ပ
ါပါဗျာ
အဲ့တော့ဝိရဏမပ္ပတ္တာဆိုတာကိုယ်တဏ္ဍာမှာခံစားချက်အမျိုးမျိုးဖြစ်ပေါ်လာတဲ့အတိုင်းကုသိုလ်နဲ့တွဲနေတဲ့ခံစားချက်လားအကုသိုလ်တွေနဲ့တွဲနေတဲ့ခံစားချက်လားဒီနှစ်ခုစောင့်ပြီးတော့ကြည့်တာအဲ့ဒါလိုစောင့်ကြည့်ခြင်းအားဖြင့်က ုသိုလ်နဲ့ပြည့်တဲ့ခန္ဓာမှုမျိုးကိုသုံးဖို့အောင်လို့အကုသိုလ်နဲ့ပြည့်တဲ့ခန္ဓာမှုမျိုးတွေဖယ်ရှားမယ်အကျိုးဆက်အတာဝေဒနာတော်ချမ်းလို့ပြောနော်အဲ့ဒီဝေဒနာတော်ချမ်းရှိနေဖို့ရာအတွက်တရားမင်းကြီးကဆက်မိတဲ့အရှင်ဘုရားအခြေခံမှာလို့အောင်လဲဆိုတော့မြတ်စွာဘုရားကိုယ်အချင်းတရားစိတ်ကိုချင်းတရားဆိုတဲ့တရားပေါ်မှာလာဝစီတမသာဆိုတဲ့နှုတ်အချင်းအဲ့ဒါတွေကောင်းဖို့လိုတယ်သီလတရားချင်းရမယ်အဲ့ဒီသီလတရားမှာလည်းအကုသိုလ်တွေကိုရုပ်ပြီးရောဒီကုသိုလ်တွေတိုးတဲ့ကိုချင်းတရားမျိုးနှုတ်အချင်းတရားမျိုးကိုစစ်တယ်ပြောဖို့အလိုရမယ်ဒီလိုခေါ်ပြီးတော့မြတ်စွာဘုရားအဲ့ဒီကိုယ်ချင်းတရားတွေကောင်းဖို့ကထိမ့်သိမှုရပါလို့လို့ဆိုရင်အင်္ဂလိယသံဃာအင်္ဂလိကိုထိမ့်သိရမယ်။အင်္ဂလိထိမ့်သိတယ်ဆိုတာမျက်စိကအရှင်းအာယုံကိုမြင်တယ်။နားကအနံ့ကိုကြားတယ်၊နှာခေါင်းကအနံ့ကိုရှူရတယ်။လျှာကအရသာကိုလေ့လျင်ရတယ်၊ခန္ဓာကိုယ်ကကြည့်စရာတွေ့စရာကြည့်တယ်၊စိတ်ကနေပြီးတော့အာယုံကိုသိတယ်။အဲ့ဒီလိုသိတဲ့အခါမှာကယ်လိုဟာမျိုးကိုပြုဝဲရမယ်၊ကယ်လိုဟာမျိုးကိုဝဲရဘုရားဆိုတာကိုယ်ကိုကြံကြံသိဘူးလေဆိုတော့တရားမင်းကြီးကအရှင်ဘုရားတပည့်တော်သဘောပေါက်ပါပြီတဲ့ယေရှုပြမြင်ရတဲ့အာယုံတစ်ခုမှာအကုသိုလ်တွေဖြစ်မဲ့ဆိုလို့ရှိရင်ဆက်ပြီးတော့မကြည့်နဲ့ကုသိုလ်တွေဖြစ်မဲ့ဆိုရင်ဆက်ပြီးတော့ကြည့်နားနဲ့နားထောင်နဲ့အတန်ကြားရတဲ့အခါမှာလည်းအကုသိုလ်တွေဖြစ်မဲ့ဆိုရင်ဆက်ပြီးတော့နားထောင်နဲ့ကုသိုလ်တွေဖြစ်ဆက်နားထောင်အောင်ဒီလိုလိုသဘောပေါက်ပါနော်
မှ
န်ပါပါ။မြတ်စွာဘုရားဟောတဲ့အတိုင်းအတာတစ်ခုအကုသိုလ်ဖြစ်ရှောင်ရမ်းကုသိုလ်ဖြစ်ကြိုးစားဒါအဓိကပေါ်နေတယ်။အဲ့လိုပေါ်နေတဲ့ခါကျတော့ဉာဏ်ကြီးကစဉ်းစားတော်ပြီးတော့အရှင်ဘုရားတဲ့တပည့်တော်ရှင်ရဲ့နှလုံးထဲမှာသံဃာဖြစ်နေတာကိုကြားပါပြီးအခုရှင်ဘုရားမေးလိုက်လို့ကိုယ်တော်တပည့်တော်ရှင်းတော်ပြီဗျာတဲ့ဆိုတော့မြတ်စွာဘုရားကကဲဉာဏ်ကြီးရဲ့ဒီလိုမေးဖို့တည်းကိုဘယ်တော့မေးဘူးလို့ဆိုအရှင်ဘုရားတပည့်တော်မေးဖို့ပါလေသမဏေမြတ်နာရီချိန်ပေါင်းတဲ့ပုဂ္ဂိုလ်တွေတွေ့လို့ဒီလိုဒီဒေဝုန်တွေကိုမေးတယ်ဗျာ။ဘာပြီးတော့မေးတဲ့အခါကျတော့သူတို့မဖြေနိုင်ဘူး။မဖြေရုံနဲ့မကဘူးသူတို့ကဒီလိုဘယ်သူလဲလို့အခုလာပြီးတော့မေးတဲ့ပုဂ္ဂိုလ်ကဘယ်သူပါလဲလို့မေးတော့ဒီလိုသကြားမင်းမှာလို့ပြောတော့ဟာသကြားကဘယ်လိုကောင်းမှုတွေလုပ်လို့သကြားဖြစ်တာလဲလို့ဒီလိုပဲပြန်မေးကြတယ်ဗျာ။ပြန်မေးတော့တပည့်တော်ကဟောပြောတော့သူတို့ကတပည့်တော်ဟောတာကိုနားထောင်တော့သူတို့ကတပည့်တော်ရဲ့တပည့်ဖြစ်သွားတယ်တဲ့အကုန်လုံးမောတရားမင်းကြီးသူတို့ကဘုံမူရတဲ့တရားမင်းကြီးလားလဲတရားမင်းကြီးရှိရတာလို့စကားပြောရတော့တရားမင်းကြီးရဲ့တွေ့ရတယ်ဆိုပြီးတော့သူတို့ကပဲတပည့်တော်တစ်သက်ခံသွားကြတယ်တဲ့တပည့်တော်ကဆရာဖြစ်ချင်တယ်တဲ့တရားနဲ့တွေ့ရင်ဉာဏ်နဲ့တွေ့ရင်အဲ့လိုဖြစ်အခုတော့ရသောများနဲ့တွေ့ရတာရှင်တော်များဟောကြတဲ့တရားတွေကိုကုန်လာလို့သောတာပန်ဆိုတဲ့အဆင့်မျိုးကိုရောက်ရှိပါပါပြီ။တန်တရားရဲ့အားလုံးကျင့်တော်ပါပြီ။ဒီကြာမင်းကြီးကအဲ့ဒီတုတ်တာရှော့တာနော်။အားလုံးဒီကြာမင်းကြီးကတန်တရားကျင့်သွားရတယ်မဟုတ်ဘူး။ဒီကြာမင်းကြီးကအဲ့ဒီအချိန်မှာတက်တန်းစိတ်လို့ဒီကြာဘုရားကပြီးတော့ယေရှုဘုရားရဲ့ရှေ့မှာပဲဘုခနဲ့ပြီးတော့ကလေးငိမ့်တယ်လို့ဒီကြာမင်းကြီးကသုတေသိကြပြီးဘွားကနေဆိုတခါပြန်ပြီးတော့ဒီကြာဖြစ်ပြီးအဲ့ဒါကိုသိလိုက်တာမြတ်စွာဘုရားနဲ့တရားမသိရင်ဉာဏ်နဲ့ပုဂ္ဂိုလ်ကိုသိလိုက်ဖို့ပဲ။အလုံးစုံနဲ့ဉာဏ်နဲ့ဟုတ်ကဲ့။အဲ့ဒီဒီခန္ဓာဟောကိုစွန့်ပြီးတော့ခန္ဓာအစ်ချက်ချင်းယူလိုက်တာတရားမင်းကြီး။အဲ့ဒီအိန္ဒသာကခူခဲတဲ့အတွက်ပါတရားမင်းကြီးဒီယုတ်ရဲ့သုတေသိကြပြီးတော့ချက်ချင်းတရားဖြစ်ကိုပြန်ရောက်သွားလို့အလုံးဝန်တာတဲ့အခြေအနေမျိုးရပါနဲ့။ဒါကြောင့်မို့လို့ဒီတို့တဲ့မြတ်စွာဘုရားတကယ်ကိုယ်တော်များကလောကလူသားတွေအားအနေကင်းလို့တော့လဲသတ္တဝါတွေအားအနေကင်းလို့တော့လဲဉာဏ်ကင်းလို့တော့လဲအကြောင်းရင်းဖြစ်တဲ့အဲ့ဒါမစ္စရိယဆိုတဲ့ဉာဏ်တွေကိုမရှင်းနိုင်တော့ဒါဒီတို့တဲ့ကတော့မြတ်စွာဘုရားကအဲ့ဒါနဲ့မစ္စရိယနှစ်ခုကိုလာဉာဏ်ကိုဟောတာလားတခြားတို့တဲ့နဲ့မှာရှိမယ်ဆိုရင်အကုသိုလ်တရားတွေမှာတရားကိုယ့်ရဲ့ဉာဏ်ကလေးရှိတယ်လို့ဒီလိုမှတ်နော်လောဘနဲ့ဉာဏ်မျိုးပဲဒေါသနဲ့ဉာဏ်မျိုးမောဟနဲ့ဉာဏ်မျိုးတဲ့အဲ့ဒီအကုသိုလ်ဉာဏ်တွေအကုန်ခင်းမှအဲ့ဒီဉာဏ်တွေကိုအကုန်ရှင်းပြနိုင်မှဉာဏ်ကင်းတဲ့အနေအထားမျိုးကိုရရှိကြမှာဖြစ်ပါတယ်။အ ေဒီတရားရှိခဲ့ပြီလို့ဆိုပြိဿတို့ဒီယံရှင်းမှယံကင်းပြီဆိုတာဒီတော့ကအကြိတ်တဲ့သစ္စရိယာဆိုတဲ့ယံကိုဖြစ်ပွားနေတဲ့တရားတို့ကိုပယ်ရှားပြီးတော့သူတရားသူကျင်းသွားသွားခြင်းဒီတာမိမိတို့ရဲ့တဏ္ဍာမှာဒေယံသတိကင်းခြင်းရာပြင်းခြင်းကြောင့်ပုဂ္ဂလဝေရဆိုတဲ့ယန္တိဓမ္မဝေရဆိုတဲ့ယန္တိအာလုံကင်းသွားမှာတော့ကိုယ်စီကိုယ်ကသဘောကျပြီးတော့အိတ္တမစ္စရိယဆိုတဲ့ယန္နဲ့အတူတကွကိလေသာဉာဏ်ခန္ဓာများအကုန်လုံးရှင်းအောင်ယန္တိအာလုံကင်းသွားအောင်ယန္တိကိုရှင်းမဲ့သုတ်တေနိုင်ရပါစေကုန်တည်းတဝါများစွာ
တဝါများစွာ
ဒေယံကွာ
ဒေယံကွာ
မာကြပါစေ
သံသာကြပါစေ
ကံမြေခြင်း
ကိတာလေးခြင်း
ဘုံသာခြင်း
ဘုံသာခြင်း
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
မေတ္တာရေခြင်း
ကိတာလေးခြင်း
ဘုံသာခြင်း
ဘုံသာခြင်း
ဉာဏ်ဉာဏ်ကြပါစေ
Thank you.
Yeah.